ဲ့လိုမဟုတ်တော့ဘူးအဲ့ဒါတော့ကြီးတော့မဆိုးဘူးထင်ပါရဲ့ခုနကသူပြောသလိုဒီနေ့အချမ်းပဲသူရောက်သွားတာတခါလေးတော့ဖြစ်ချင်းဖြစ်ဒါမလို့ငါဟိုပုံးနေတော့အမှတ်ကလေးလှမ်းလှမ်းပြစ်တဲ့ခါကျရင်ပြစ်ပြီးလွတ်လွတ်ပါအချင်းကိုမကြိုက်ဘူးအခုငယ်တော့မဟုတ်ဘူးတန်ပြစ်လိုက်ရင်ငယ်တော့ဆိုတောက်နေတော့ဝင်သွားမှာလားဟိုအမှတ်ပုံးနေအမှတ်ကလေးပြစ်အခုစောစောကြီးညီညီလှမ်းပြစ်ဟောလွဲသွားတယ်နော်တခါလေးအဲဘာလဲဒီခုလွတ်မယ်ထင်လို့ရှင်းနေတဲ့တိုင်းကတော့ဝင်တိုက်ပြီးကြောက်ပါဒီအချင်းဆရာအခုချုံရင်းလာတယ်ဒါငါအသက်60ကျော်အဲ့လိုပါကိုအလိုမလိုက်တာပြောတာကိုကငယ်တော့လည်းဝယ်ထင်ပြီးတော့လုပ်ပေးမယ်လို့မရဘူးဒါဖြစ်လာတယ်ဆက်ပါတော့အဲ့ဒါကြောင့်မို့အနတ္တဆိုတာအတ္တမဟုတ်ဘူးအနှစ်သာရမရှိဘူးအလိုမလိုက်ဘူးနော်ဒီသဘောသုံးမျိုးရှိတယ်အဲ့ဒါကအနတ္တသဘောတရားအကိုအလိုမလိုက်ဘူးအကိုအလိုတိုင်းမရှိဘူးသူဖြစ်ချင်လို့ဖြစ်နေတာပဲဆိုတာတမျိုးအတိပဲပေါ်ရင်ရင်ခဏလေးထိုင်ပြီးတရားမှတ်ကြည့်နော်တရားမှတ်ကြည့်ငါကစိတ်ကိုထွက်တဲ့ဝင်တဲ့ပုံမှာထားကျင်နေဟာဆိုပြီးတော့ထားကြည့်ဘယ်လောက်ကြာလဲဘယ်လောက်ကြာကြာဒီအဲ့ဒီမှာနေမလဲဟမ်ကိုစိတ်ကိုနိုင်နေတဲ့လူတွေငါအဲ့လိုပဲခိုင်းနေတယ်နော်ငါစိတ်ငါနိုင်နေငါစိတ်ငါလုံနိုင်နေတဲ့လူတွေလာသမ်းမင်းတို့ဒါသမ်းကြည့်ကြမနေမနေဘူးဟုတ်တယ်မလားအေးအဲ့ဒါအနတ္တသဘောတရားဟာပါအေးအဲ့ဒါကြောင့်မို့အဲ့လိုအနတ္တသဘောတရားကိုမြတ်စွာဘုရားရဲရဲတောက်နော်ဖော်ထုတ်တော်မူခဲ့တယ်အဲ့ဒီအချိန်ခါတော့ဆိုတာဘာခေါ်မလဲ revolution တစ်ခုပေါ့တကမာလုံးကအားလုံးကအတ္တပါလို့ဆွဲလန့်ယူဆနေတဲ့ဈာတယ်မှာမြတ်စွာဘုရားကအနတ္တဆိုတော့တခါလဲထုတ်ဖော်ချလိုက်တာအဲ့ဒါမြတ်စွာဘုရားရဲ့ထူးခြားချက်တစ်ခုပဲနောက်တစ်ခုကတော့ပါလဲဆိုရင်မြတ်စွာဘုရားဟာလူကိုတန်ဖိုးအထာဆုံးပုဂ္ဂိုလ်ဖြစ်တော်မူတယ်လူဟာအကောင်းဆုံးတတ္တဝါလို့ဆိုရင်မမှားဘူးလူတဲ့အချက်တန်းကြတဲ့တတ္တဝါရှိပေမဲ့လို့လူတတ္တဝါကသာဘုရားဖြစ်နိုင်တယ်နတ်ကဘုရားမရှိနိုင်ဘူးဗြဟ္မာကဘုရားမရှိနိုင်ဘူးလူကသာဘုရားဖြစ်နိုင်နတ်ကဖျားဖြစ်ဗြဟ္မာကဖျားဖြစ်ရင်အော်ဆရာတိတ်မရှိဘူးသူကနတ်ကိုဖျားဖြစ်မှာပေါ့ဗြဟ္မာသူဖျားဖြစ်မှာပေါ့လို့ပြောမှာဒါကြောင့်မို့ဒီဖျားမှန်ရင်လူကြီးပဲလူသာဖျားဖြစ်နိုင်ပြီးတော့တတ္တဝါတွေရဲ့ potential ပေါ့နော်တတ္တဝါတွေရဲ့သွားဆောင်နိုင်မှုကိုလည်းပဲမြတ်စွာဘုရားဟာအတိမှအပြည့်ဆုံးပုဂ္ဂိုလ်ဖြစ်တော်မူတယ်ဆိုလိုတာကတော့မင်းတို့တွေက too weak အဲ့ဒါမင်းတို့ခါမင်းတို့ဘာမှလုပ်နိုင်မဲ့ကောင်းနေမဟုတ်ဘူးငါကကင်မပဲဆိုတဲ့အယူအဆမျိုးမျိုးမြတ်စွာဘုရားမှာမရှိဘူးတကယ်ပြောရင်မြတ်စွာဘုရားကမင်းတို့ဘာသာမင်းတို့လုပ်ရမှာသံဃာမလွတ်မြောက်မှုကငါကမင်းတို့လုပ်မကူမင်းတို့ဘာသာမင်းတို့လုပ်ရမှာမင်းတို့မှာသံဃာဆွတ်မြောက်မှုကိုလုပ်နိုင်တဲ့အားစွမ်းမင်းတို့မှာရှိတယ်အဲ့ဒီလိုတတ္တဝါတွေရဲ့ဒီအစွမ်းပေါ့မိမိကိုမိမိတန်ခါမလွတ်အောင်လုပ်နိုင်တဲ့အစွမ်းကိုမြတ်စွာဘုရားဟာအတိမတ်ပြတော်မူတယ်မင်းတို့အမြဲတမ်းငါကိုမှီးနေရမယ်ငါကယ်မှသာမင်းတို့ကျွတ်မယ်ဆိုတဲ့သဘောတရားမျိုးမြတ်စွာဘုရားမှာမရှိဘူးဒါကြောင့်မို့မြတ်စွာဘုရားကဘာပြောလဲငါဟာဟောပြတတ်ရုံပဲငါဟာ I'm only a teacher တကယ်ကတော့မင်းတို့ကလုပ်ရမှာမင်းတို့ကိုယ်တိုင်ကြိုးစားအားထုတ်ရမယ်မင်းတို့ကမကြိုးစားအမထုတ်ခဲ့နဲ့ငါကမင်းတို့ကိုမကဲနိုင်ဘူးဒီလိုမြတ်စွာဘုရားဟောတော်မူတယ်။ဒါဟာတာမန်ကြည့်နေတော့ဘုရားကဘာမှတာဝန်မယူပါလားလို့ထင်ကြရရှိတယ်။တို့ကသူ့ကိုကိုရောက်တော့သူကသူ့ဘာမှလက်တာဝန်မယူပါလားတို့ပြစ်ထားတယ်လို့ဆို။ယူလို့ကိုမရဘူးဘုရားကဘယ်လိုလုပ်ကယ်လို့ရမလဲတို့။ကဲတဲ့တော့ပါလဲဆိုတို့ဒီတတ္တဝါတွေဟိုခုနပြောတဲ့စိတ်ထဲမှာအညစ်အကြေးတွေကင်းသွားတဲ့အဖြစ်ရောက်အောင်လုပ်ပေးတာကိုဆိုလို့ကိုယ်စိတ်ထဲမှာဖြစ်နေတဲ့ဟာကိုသူများကဘယ်လိုလုပ်ပြီးလာပြီးတော့ထုတ်ပြလို့ရမလဲငါစိတ်ထဲဖြစ်နေတဲ့လောဘဘယ်လိုလာထုတ်လို့ရမလဲဟုတ်ရမလားကိုယ်စိတ်ထဲဖြစ်တဲ့လောဘကိုယ်ပဲကိုယ့်အကူပဲကြိုးစားပြီးတော့ပယ်ပြရမလားငါတော့လောဘဖြစ်နေပြီအဲ့ဒီလောဘလာပြီးတော့ထုတ်ပြသမှာဟေ့ဆိုလို့ပြောလို့မရဘူးအဲ့ဒါကြောင့်မို့ညစာဘုရားဆိုတာဟောယုံတာဟောပြနိုင်တယ်ကိုယ့်ကိုကျင့်ရမှာကတော့ကိုယ့်ဘာကိုကျင့်ရမှာအဲ့လိုဆိုတဲ့ပြင်ညစာဘုရားကမင်းတို့မှာကိုယ့်ကိုထုတ်ဆောင်ဒီချင်းရဲကထုတ်ဆောင်နေတဲ့အစွမ်းတက်ပြီးမင်းတို့မှာရှိတယ်အဲ့ဒီအစွမ်းတက်ပြီးကိုမင်းတို့အသုံးပြုပြီးတော့မင်းတို့ဖာလာမင်းတို့ကြိုးစားပြီးတော့ ဒီဘဝဘဝဆင်းရဲကလွတ်မြောက်အောင်လုပ်ရမယ်လို့ဒီလိုဟောတော်မူတယ်အဲဒါကြောင့်မို့ဒီမြတ်စွာဘုရားဟာလူလူတို့မို့တတ္တဝါတွေရဲ့ potential ကိုတန်ဖိုးအထားဆုံးပဲဒီလိုပုဂ္ဂိုလ်မျိုးတခြားမှာတွေ့ဘူးလားကြားဘူးလားနော်ဒီဟောမှာသာရှိတယ်ဘုဒ္ဓဘာသာမှာရှိတယ်အဲဒါကြောင့်မို့လူတတ္တဝါသာဘုရားဖြစ်နိုင်တယ်လို့ဆိုတဲ့ချင်းလူတတ္တဝါကိုမြတ်စွာဘုရားဟာတံပိုးအထားဆုံးပဲလို့ဆိုနိုင်တယ်။ပြီးတော့ငါကဆရာဟောပြအောင်သာဟောပြနိုင်တယ်။ကျင့်ရမှာကမင်းတို့ကိုယ်တိုင်ကျင့်ရမှာလို့ပြောတဲ့ဖြင့်မင်းတို့မှာကိုယ့်ကိုယ်ကိုထုတ်ဆောင်နိုင်တဲ့အစွမ်းတတ္တိရှိတယ်။အစွမ်းတတ္တိကိုအသုံးပြုပြီးတော့မင်းတို့လုံးကြဒီလိုမြတ်စွာဘုရားဟောတော်မူ။အဲဟိုလိုဟိုတုန်းကပြောခဲ့လို့တရဏဂုံတုန်းကပြောခဲ့တယ်လို့ပဲ။မင်းတို့ငါကိုယ်ခွင့်နေပြီးတော့ငါမင်းတို့ကယ်မယ်ဆိုတဲ့ဟာမျိုးတော့ဘုရားဗုဒ္ဓဘာသာမှာမရှိဘူး။အဲလိုမရှိတာကလည်းပဲမကင်းနိုင်လို့ကယ်လို့မဖြစ်လို့ကိုယ်မရှိတာ။ကဲလို့ဖြစ်မယ်ဆိုရင်ဘုရားကသူကဲတော့မှာမဟုတ်ဘူးကွနော်။နော်အဲ့လိုဖြစ်လို့ရှိရင်တို့တို့တော်ကူမရှိဘူး။အခုလုံးနေဆိုင်ရတယ်။အဲဟိုတကကလားတယောက်ကလာမေးတယ်။အဲဆောင်မကြီးတဲ့ခမရပါရှိတဲ့တမာတိကိုကျွန်တော်ပေးလို့ရမလားတဲ့။အာပြည့်ဘူးပါလေဒါတော့တို့ဖို့တော့လာမရမရဘူး။တခြားတာလေတခြားမှာတော့တတ်တယ်လေရှိတယ်လေ။အေးအဲ့ဒါတော့မရှိပြောတာဘူးပါလို့တို့ဖို့တော့လာတော့မရဘူးလို့အကယ်ကြီးတာဘုရားကဖះကသူ့တမားကြီးကိုတို့ကိုပေးနိုင်ရင်လို့ပေးလို့ဖြစ်ရင်လို့အကုန်ပေးကြမှာပေါ့လို့ဖះသတ္တဝါအလုံးတနာပြီးတော့ဖះပြောင်းကျင့်လာလို့ဖះဖြစ်တာပဲလုံးလို့ရရင်ပေးလို့ရရင်ပေးကြမှာပေါ့လို့အဲပေးလို့ကိုမဖြစ်လို့မပေးကြတာဒါကွက်ကိုလောက်ရမှာဒါတော့မရဘူးအဲ့လိုပဲပြောလိုက်ရတယ်ကောင်းပြီနောက်တစ်ခုကတော့ဗာလဲဆိုရင်မြတ်စွာဘုရားဟာလူအသိဉာဏ်ကိုလွတ်လပ်ခွင့်အပေးဆုံးပုဂ္ဂိုလ်ဖြစ်တယ် freedom of thought မြတ်စွာဘုရားလောက် freedom of thought ဖြစ်တာပေးတာဘယ်ဘယ်ဘယ်ဘာသာဘာမှမရှိဘူးဟိုတချိန်မှာမြတ်စွာဘုရားကအဲ့ဒီနေတနေရောက်သွားတယ်နေတနေရောက်တော့အဲ့ဒီနေရလူတွေကမြတ်စွာဘုရားကိုကြောက်တယ်အရှင်ဘုရားတဲ့ဒီလိုဒီလိုလူနေကိုဘာသာရေးဆရာကြီးတွေလာကြတယ်လာတဲ့ခါကျတော့သူတို့ကပထမလာတဲ့ဆရာလဲအာငါစကားတမန်နဲ့ငါအယူဝါဒတမန်နဲ့တခြားဟာတွေကတော့လကားဟာတွေပဲပေါ့လေအဲ့ဒီလိုသူ့ဟာသူမြောက်ပြီးသူများအကဲရဲပြီးတော့ပြသွားတယ်နောက်ကြတော့တခါဘာသာရေးဆရာတူရောက်လာပြန်တယ်သူတို့ကလည်းပြောပြန်နေတယ်ဟာငါဟာသာမှန်တယ်ဟိုဟာအမှားပေါ့လေဒီလိုကြီးပြောနေတော့တကယ်လို့တန်ဖျားဖြစ်တယ်ဘယ်လိုဆုံးဖြတ်မှလည်းမသိဘူးအဲ့တော့ဘယ်ဟာမှန်လဲဘယ်ဟာမှန်လဲဒီလိုလိုဟောသမှာမြတ်စွာဘုရားဆိုတော့မြတ်စွာဘုရားကပြန်ဟောတာဘယ်ဟာကိုမှမစစ်ဆေးပြင်းနဲ့လက်မခံနဲ့ကိုယ်တိုင်သိအောင်လုပ်တယ်နော်ကိုယ်တိုင်စမ်းသပ်ပြီးတော့မှန်တယ်လို့ထင်ရင်မှန်တယ်လို့သုံးဖြတ်ရင်အဲ့ဒါကိုလက်ခံလက်ခံယုံမကဘူးအဲ့ဒါလက်ခံပြီးတော့ကျင့်ကိုယ်တိုင်စုံစမ်းလို့မဟုတ်ဘူးဒါတော့ဆိုရင်အမှားပဲဆိုရင်လက်မခံနဲ့မကျင့်နဲ့အဲ့ဒီလိုမြတ်စွာဘုရားကဟောတော်မူဆိုလိုတာကတော့ဘာပဲဖြစ်နေနေဘယ်လိုတရားမျိုးပဲဖြစ်နေနေအရန်မှန်လှပြီဆိုပြီးတော့လက်မခံလိုက်နဲ့ဩစစ်စစ်သေးသေးလို့ဒီလိုမြတ်စွာဘုရားဟောတော်မူဒါကတော့မှန်တယ်ဒါကအမှန်တိုင်းမှန်မင်းတခြားဟာဟိုမှားလေသာမျိုးမြတ်စွာဘုရားကမဟုတ်အဲ့ဒီတုတ်ဟာဘုရားဘာသာတိုင်းဖတ်ထားဖို့ကောင်းတဲ့တုတ်ပဲကြားဘူးလားကာလာမတုတ်ဆိုတာအဲအင်္ဂလိပ်ရေးတဲ့နောက်တည်းမှာဒါတိတ်ဘာပြောလဲတို့ဟိုအင်္ဂုတ္တမှာတော့ကေတမုတ်တိတုတ်လို့အဲ့ဒါကိုခေါ်တယ်ကာလာမတုတ်လို့တော့ကာလာမဆိုတာခုနပြောတဲ့ဟိုနေတနေနာမည်ကကာလာမအဲ့ဒီနေမှာနေတဲ့လူတွေကလည်းကာလာမဆိုတယ်အဲ့ဒီကာလာမတုတ်ဆိုတာတိတ်တိတ်နာမည်ကြီးတယ်ပေါ့ပေါ်ပူလာဖြစ်တဲ့တုတ်ပဲအဲ့ဒီတုတ်မှာမြတ်စွာဘုရားအကျယ်ဟောတယ်အဲ့ဒီမှာဟိုဘာခေါ်မလဲမယုံဟိုအလွယ်တကူနဲ့မယုံဘူးဟောတာမှာဆယ်ချက်တောင်ရှိတယ်နော်နည်းနည်းတော့ပြောပြမယ်ဟုတ်လားအားလုံးဆိုတော့ကလေးဘဝတွေကစပြီးတော့ကြားလာခဲ့တာဖြစ်လို့ဒါမှန်လားပြီဆိုပြီးတော့လည်းမင်းတို့လက်မခံနိုင်တဲ့အောင်တချို့ဟာတွေကသူ့ကလေးဘွားတွေကကြားလာကြတာမဟုတ်လားဒီလိုမှတ်လာကြတယ်အဲ့ဒါမျိုးကိုလည်းပဲတဲ့ဒါမှန်လှပြီလို့မယူလိုက်နဲ့အောင်နဲ့ဟာဒီအစင်အလာအရကဒါဒီလိုယူလာတာအဲ့တော့အစင်အလာဆိုတော့ဒါမှန်မှာပဲ tradition ကိုပဲတခါလေဟာပြုတ်ပြီးတော့အလွယ်တကူနဲ့ဒါမယုံကြည်နိုင်တဲ့အောင်လက်မခံနိုင်တဲ့အောင်နဲ့ဟာဟိုလူကဒါတဲ့ဒီလူကဒါတဲ့လို့ပြောလဲဟာဟုတ်ပြီဟာတခါလေလက်မခံနိုင်တဲ့အောင်
သောမဟုတ်လေအော် तू ပြောတာတော့တို့ဘာသာရေးကျမ်းစာနဲ့ညီလေဟေးဒါ तू ပြောတာတော့ဟုတ်မှာပဲလွှတ်စစ်မခံနိုင်နဲ့ဦးနဲ့စီနံပြတာပြဟောနော်ကိုကျမ်းစာနဲ့ညီတာပဲအဲ့တော့ဒါဟုတ်မှာပဲဆိုပြီးတော့လည်းပဲမှန်လှပြီဆိုပြီးတော့လည်းပဲလက်မခံနိုင်နဲ့ဦးတို့မဟုတ်လေကိုကကိုကြံပြီးတော့ဒါတော့ဟုတ်မှာပါပဲပေါ့လေကိုအတွေးနဲ့ကိုဒီလိုလေးပဲမှန်လှပြီလို့မဆုံးဖြတ်လိုက်နဲ့ဦးတို့မဟုတ်လေ logically စဉ်းစားပြီးတော့ဒါကယုတ်တိတန်နဲ့ဟေးနော်အကြောင်းယုတ်တိရှိတယ်ဆိုပြီးတော့ဒါလည်းပဲမှန်လှပြီလို့မမှတ်နိုင်နဲ့ဦးနဲ့ကံပဲနဲ့ယုံကြည်ပြန်မှဆရာဘာကြံလဲ။ကံလေးဆက်ပြောပါမယ်မထူးအောင်။နော်။တခါလေးကြက်လဲဟိုဒီအကြောင်းလေးဟိုအကြောင်းလေးစဉ်းစားပြီးတော့ဩဒါဒီအကြောင်းရှိလို့ဟိုအကြောင်းရှိလို့ဒါဟုတ်လို့တယ်လို့ဒီလိုလည်းပဲမှန်လားပြီလို့မမှတ်လိုက်နဲ့။တခါလေးကြက်တော့လဲသူပြောတာကသဘောကျသွား။ဟိုကိုမှကြည့်ပြီးသားဟိုအယူဆနဲ့ကိုက်ညီတော့တာသဘောကျတာပဲလား။ဒါယူလိုက်ဒီလိုလည်းပဲမယူလိုက်နဲ့ဟုတ်နဲ့။တော်မို့လဲဟာဒီပုဂ္ဂိုလ်ကတော့ဒီယဟန်ကတော့မှန်တာပြောမယ်ယဟန်ပါအဲသူပြောရင်တော့ဟုတ်ပါပဲခေါင်းကြီးပြောတာနဲ့သူကတော့ဟုတ်လာပြီလို့လဲမင်းမမှတ်လိုက်နဲ့အောင်လဲနော်နောက်ဆုံးကတော့အာသူကငါဆရာပဲငါဆရာပြောမှန်အောင်ပါပဲနော်ဒီငါဆရာခေါင်းကြီးပြောမှန်အောင်ပါပဲဆိုတော့ဒီလိုလဲမမှတ်လိုက်နဲ့အောင်လဲဘယ်နှခုကြည့်သွားလဲနင်တို့လိုက်မှတ်လားဟင်ဆဲကိုကြည့်ရဲ့အေးဟုတ်ပြီနော်အဲ့တော့ပတ်ရပါကြံတော့ဘာမှမဖြစ်ဘူးအဲ့တော့ပြတ်ပြားပြောတယ်ကိုတိုင်းသိမြင်ဒါဟာအကုသိုလ်လားအကုသိုလ်လားအဲတူတော်ကောင်းနေချိမွမ်းသလားတူတော်ကောင်းနေကြဲ့ရသလားအဲကောင်းတဲ့အကျိုးပေးလားဆိုးတဲ့အကျိုးပေးလားကိုယ့်ဘာကိုသိအောင်လုပ်တယ်ကိုယ့်ဘာကိုသိပြီးတော့မှဟာဒါကတော့မကောင်းဘူးသူများတွေလည်းကြဲ့ရเสียဖြစ်တယ်မကောင်းတဲ့အကျိုးလည်းပေးမယ်ဆိုရင်เออแกเราไม่รู้ไม่ลงเนี่ยไม่อยู่เนี่ยฮะถ้าก็ก้าวเนี่ยตูรก้าวนี่ชี้ม้วนเนี่ยลงงานမျိုးก้าวเนี่ยอโจเลยไปได้แต่สิด่ากูลงบีโลเนี่ยสอพยาก็ฮอดถ้าถ้าบาขอเลยดี freedom of thought อเป็ดว่าไปได้เออตะชาตุ๊กตะคู่มาส่วนแล้วเป็นโหอนุมานะตุ๊กตาดีโหลเว้ยดีบาไว้ตุ่ยล่ะสิซี้พี่တော့มายงอ่ะมั้ยだเจ้าหมูตัวอ่ะခက်ကြောကြောပြောလို့ရှိတယ်ဟုတ်လားဘုဒ္ဓဘာသာမှာ blind faith ဆိုတာမရှိဘူးဘာလို့မှ blind faith နဲ့မယုံရဘူးကိုယ်တိုင်သိမြင်အောင်အားထုတ်ကြလို့မှယုံရမယ်အဲ့ဒါမျိုးဟာလည်းဒီတခါဘယ်ဘာသာမှာမှမရှိဘူးအခုဘုရားဟောမှလားဘုရားသာသနာတော်မှာဒါဒီလိုလူအသိဉာဏ်ကိုလွတ်လပ်မှုပြရာရှိတယ် 100% freedom of thought အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ပြောစရာတော့ရှိတယ်ဒါဖြင့်ဟိုစိတ်တမဟာကြီးကိုယ်တိုင်သိမှဒီလိုတို့ကယုံကြည်ရတော့မှလားဆိုတော့ဒါက many things we have to take on faith ဒါတော့ရှိတယ်ဘာလို့ဆိုတော့ဘုရားပေါ်ကိုကိုယ်စိတ်ချယုံကြည်ပြီးတော့ဘုရားဟောတော့ဒါမှန်မှာပဲဆိုပြီးတော့ယူရတာမျိုးပြီးတော့ကိုယ်ဉာဏ်မမီတဲ့နေရာမျိုးမှာအဲနားလေတဲ့ပုဂ္ဂိုလ်သိခါရတဲ့ပုဂ္ဂိုလ်ပြောတာကိုလိုက်ပြီးတော့ယူရတာမျိုးတော့မရှိဘူးလားရှိတယ်မဟုတ်လားဒါအပြည့်လိုပဲဒါလေးကနော်အခုဟိုလူတွေရိုးရိုးပုဂ္ဂိုလ်လူတွေပြောနေတယ်ကံကံရဲ့အကျိုးပြောနေဒါဟာတကယ်တည်းလို့ပြောတာမဟုတ်ဘူးမှန်တယ်ဒီကံကဒီအကျိုးပဲတကယ်တည်းလားအမှန်နဲ့ကိုမြင်တာမဟုတ်ဘူးလေဟာဖះဟောထားတာကိုဟိုကြည့်ပြီးတော့မြတ်စွာဘုရားဟောရင်တော့ဒါဟုတ်လို့ပဲဆိုတော့ဒီလိုယူရတာမျိုးတော့ရှိတယ်ဒါပေမဲ့လို့လက်တွေ့လုပ်လို့ရတဲ့ဟာမျိုးကြရင်တော့ကိုသူများကိုယုံကြမလို့ဆောင်းမင်းတရားထိုင်တဲ့အနိစ္စဒုက္ခအနတ္တကိုမြင်လိမ့်မယ်လို့ပြောတယ်အဲ့လိုမျိုးကြတော့ तू ပြောတယ်နဲ့ကိုကယုံရမှာမဟုတ်ဘူး तू ဘလို့ပဲအနိစ္စဒုက္ခအနတ္တပြောကိုကိုယ်ရင်အားထုတ်လို့မြင်မှသာကိုယုံရမှာပေါ့အဲ့လိုကိုကိုယ်ရင်အားထုတ်လို့မြင်လို့ယုံတဲ့ခါကြတော့လည်းဒါကိုယ်ပိုင်အသိဉာဏ်ဖြစ်ပြီးတော့အလုံးခိုင်နေတယ်ပညာသာလာပြီးတော့ချုပ်ချောက်ချလို့မရဘူးဆိုတော့အဲ့လိုမျိုးကြတော့ဟုတ်တယ်ဒါကိုယ်ရင်တွေ့မှကိုယ်တိုင်သိမြင်မှဒါလက်ခံရမယ်ယုံကြည်ရမယ်နောက်မှရှိတယ်မရှိဘူးဆိုတော့ကိုကိုယ်ကမရှိဘူးလေမသိတော့ဟိုကိုတကယ်သိရဖះဟောထားတာဟုတ်ပဲတို့ကယုံကြည်ပြီးတော့လက်ခံပြီးတော့ဒါယုံကြည်တယ်မဟုတ်ဘူးလားနော်အဲ့တော့ဖះသိတယ်လို့သိအောင်လုပ်လို့မရဘူးလားဆိုရတယ်လေလုံနိုင်ရင်လုပ်ပေါ့အပိညာဉ်ဆိုတာရအောင်လုံနိုင်ရင်ဒါဖះမှမဟုတ်ဘူးတာဝကတွေလည်းရနိုင်တယ်အဲ့လိုလုပ်ရင်တော့ဒါကိုနောက်ဘဝတွေပါလေတကယ်မြင်မှာပေါ့လေအဲ့လိုမျိုးလုံနိုင်ခင်မှာတကယ်မြင်ထားတဲ့ပုံကိုယ်ကြီးကပြောတဲ့အပေါ်မှာကိုကမူတည်ပြီးတော့ဒီလိုပဲယုံကြည်ရတာပေါ့ ဟာအခုခင်မှာလည်းအဲ့လိုယဉ်ကျေးတယ်အများကြီးရှိတယ်မရှိဘူးလားညာတော့ပြင်အဲ့ဒါကြီးရှိမှာဟမ်အခုခင်ဟိုအနုမျိုးနျူကလ িয়ার ဖိစစ်ပါအနုမျိုးကြောင့်မင်းတို့ကအနုမျိုးကြောင့်ပြောပြတာလားအနုမျိုးရဲ့ structure ပဲလို့လဲသိလားသိမှာပါလင်းတော့လေဟမ်အနည်းမျိုးမှာအလဲရပါလေဝိသံလေးရှိတယ်တဲ့ဟုတ်လားနျူကလ িয়ার လေးရှိတယ်တဲ့ပြီးတော့သူ့ကိုပတ်ပြီးတော့ဘာတွေကလဲနေလားအဲအီလက်ထရွန်တို့ပရိုတွန်တို့ကလဲနေပြောတာဟောသူသိတယ်ထင်တယ်သူပြောတယ်နော်သူတကယ်သိလို့ပြောတာစာအုပ်ဖတ်ပြီးတော့ပြောဒါမှမဟုတ်အဲ့ဒီစာအုပ်ရေးတဲ့လူပုံမှာဒါမှမယုံဘူးယုံကြည်မှုရှိဘူးလားရှိတာပေါ့ယုံကြည်မှုရှိလို့ဒီလူတွေကလိန်နဲ့ညာမဲ့လူတွေမဟုတ်ဘူးဟုတ်လားယုံကြည်ရတဲ့ပုဂ္ဂိုလ်တွေသူတို့ရေးတာဆိုတော့ကိုကလိုက်ပြီးတော့ပြောတယ်ဟုတ်တယ်မလားကိုတကယ်သိတာလားလို့မင်းတော့တကယ်သိတာမဟုတ်ဘူးဘယ်ခါကျမှကိုတကယ်သိမလားသူတို့လူပဲသူတို့သုံးတဲ့ကိရိယာတွေဘာတွေနဲ့ဟုတ်လားသူတို့လူကိုယ်တိုင်မြင်တဲ့အခါအဲ့ဒီခါကျတော့လားကိုယ်တိုင်ကြည့်ဖြစ်မှာပေါ့အဲ့လိုမဟုတ်သေးရင်သူတို့ပြောတာပဲကိုကဘာပြပြီးတော့ယုံရတယ်အဲ့လိုခါမျိုးတော့ရှိတယ်ဟုတ်လားဒီမှာပြောတာကတကားပြောရင်လွန်မသွားအောင်ချင်းတင်းတင်းပြောတတ်ဖို့အရေးကြီးတယ်ဒါပြောတာအကမတယောက်တွေ့ဦးတယ်သူကပြောတာအာသူကတော့လက်တွေ့မှယုံတယ်ကိုယ်တိုင်တွေ့မှမယုံဘူးသူကပြောတယ်ဟာမဟုတ်ဘူးအာဒီလိုယုံရတယ်လည်းရှိတယ်မရဘူးသူကအမေရိကန်မှာအဲ့ဒါနဲ့ကမေးတယ်အင်းဘာမှပြောဘူးလားမရဘူးတဲ့အင်းဘာမှသိကြည့်တယ်ဆိုတာယုံလားဆိုတာသွားရသူကတို့ကလည်းမရောက်ဖို့ရင်မသိဘူးဆိုသူမယုံအောင်ပါဟုတ်လားအဲ့တော့အဲ့လိုယုံရတာတွေလည်းရှိတယ်လေနော်ဒါပါတော့တိုးတော့လက်တွေ့လို့လို့ရတဲ့နေရာမျိုးမှာတော့သူများကိုယုံတယ်မလို့ဘူးဒါကြောင့်မို့ယဟန္တာတွေကိုဟိုပဟိလိလူခါတာလေးတပုတ်ရှိတယ်ဒီဓမ္မပဒမှာယဟန္တာကိုဘယ်လိုပြောတာလဲဆိုတော့ယုံကြည်မှုမရှိတဲ့ပုဂ္ဂိုလ်လို့ဒီလိုသုံးတာအတ္တတော်အတ္တတော်ဆိုအမှန်ကတော့ဗလာတရားမရှိတဲ့ပုဂ္ဂိုလ်ဘာသာရေးမယုံကြည်တဲ့ပုဂ္ဂိုလ်ဆိုတဲ့အမျိုးရှိတယ်။အဲယဟန္တာကို faith မရှိတဲ့ပုဂ္ဂိုလ် faithless ပုဂ္ဂိုလ်လို့ဒီလိုသုံးတာ။အဲ့ဒါဘာလဲဆိုတော့သူကယဟန္တာကိုယ်ရင်ယဟန္တာဖြစ်တယ်လို့ကိုယ်ရင်တွေ့ထားတာဖြစ်တဲ့အတွက်ကြောင့်မို့သူများရဲ့တကားကိုယုံကြည်ဖို့မလိုတဲ့ပုဂ္ဂိုလ်လို့ဆိုတော့သူအတိနဲ့သူခိုင်မြဲတဲ့ယုံကြည်ချက်သူကသူရှိပြီးသားမလို့သူများပေါ်ယုံကြည်ချက်မျိုးနဲ့လက်ခံရတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူး။ဒါကြောင့်မို့သူများပေါ်ယုံကြည်မှုမျိုးမရှိရှိဖို့မလိုတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့ရတယ်။အဲတော့ဒါကြောင့်မို့တရားအားထုတ်ဖို့တိုက်တွန်းနေရတယ်။ညဆရာဟောထားတယ်ဆိုတော့လောဘဒေါသမောဟကိုတည်ငြိမ်အားဖြင့်ပယ်နိုင်တယ်။ပြီးတော့အခိုက်အတန့်အားဖြင့်ပယ်နိုင်တယ်အပြစ်ဒဏ်ပယ်နိုင်တယ်စသဖြင့်ဟောထားတယ်။ဒါတွေဟာကိုယ်တိုင်လိလာကြင့်ကြံမကြည့်ပဲနဲ့လက်တွေမသိဘူးနော်လက်တွေလှုပ်ကြည့်လိုက်ရင်အခုတရားမှတ်ကြည့်လိုက်တရားမှတ်နေတဲ့အချိန်မှာကိုယ်ကလောဘဖြစ်နေလားဒေါသဖြစ်နေလားမောဟဖြစ်နေလားမဖြစ်ဘူးမဖြစ်ရင်ကဒီတရားလက်တွေ့ပဲဟာဟိုပယ်လို့ရတယ်ဆိုတာလက်တွေ့ပဲကိုယ်ကတကယ်တမာရီကောင်းလာရင်ကြာကြာပယ်ထားလို့ရမယ်တကယ်အောင်မြင်သွားရင်လုံးဝပယ်လို့ရမယ်ဒါရီကလက်တွေ့ကြတယ်အဲ့တော့ဒါတွေကြတော့လက်တွေ့မလို့လို့မဖြစ်ဘူးဒါကိုယ်ကကိုယ်အသိနဲ့သိရမှာပေါ့အဲ့လက်တွေ့လို့ဟိုမရသေးတဲ့ခုနကတော့နောက်ဘဝဟာမျိုးကံကံကျိုးလို့ဟာမျိုးကြတော့ဘုရားဟောထားတာကိုပဲကိုယ်ကယုံကြည်ပြီးတော့သိရတာပေါ့လေ။အေးဒါကြောင့်ဘာပဲပြောမြတ်စွာဘုရားဟာဒီလူအတိညာကိုလွတ်လပ်ခွင့်အပေးဆုံးပုဂ္ဂိုလ်ဖြစ်တယ်။ဘာကူမှအယံမယုံနဲ့အယံလက်မခံနဲ့ပေါ့လေ။နော်ဒါပဲ။အဲ့ဒါတော့အမြဲတမ်းသတိထားပါတဲ့ဟုတ်လား။အမေရိကန်ကလည်းအလုံးဟွာရီပေါ့လေ။ဒါအမျိုးမျိုးလူညာရောလူကောင်းရောပေါ့လေစုံလာအဲ့တော့သူများတွေဘာပြောကိုယ့်ဟာကိုချင်းချင်းဟုတ်နေနော်ယူပြဟဲ့ပေါ့လေကိုယ်အဲ့လိုပြောလိုက်ခဲ့တယ်အဲကိုအတိညာကိုအတုံးချပြီးတော့ဟောက်လောက်တိမဟုတ်လောက်တိစဉ်းစားပြောပါအဲယုံကြည်တဲ့မှာယုံဖို့ပေါ့လေကြံထားပါတော့အဲ့တော့ဒါကလူအတိညာကိုခွင့်ပေးရဲလွတ်လပ်ခွင့်ပေးတယ်မြတ်စွာဘုရားနောက်တစ်ခုကတော့မြတ်စွာဘုရားဟာကံကံရဲ့အကျိုးတဘောတရားကိုလည်းပဲဟောကြားတော်မူခဲ့တယ်ကျိုးရဗုဒ္ဓဘာသာဖြစ်နေတော့ကံကံကျိုးသဘောတရားဆိုလဲယိုးနေပြီနော်တိတ်တိတ်ပြီးတော့ဗုဒ္ဓံလည်းမထင်ဘူးဒီသဘောဟုတ်လားအဲ့တော့ကိုယ့်ကိုစဉ်းစားကြည့်ရင်ကံကံကျိုးကိုမယုံနဲ့တိုင်းပြည်မှာဖြစ်ပြီးတော့မယုံနဲ့ပါတာမယုံနဲ့မိပါပါမွေးလာတဲ့လူပြောင်းနေတယ်စဉ်းစားကြည့်လားဟမ် သူများအကန့်ကန့်အကျိုးလို့ပြောလိုက်ရင်ဘယ်နဲ့လဲအတော့ကိုထူကြအကျဉ်းကြီးကျယ်သွားတယ်အဲ့တော့လောကမှာကလူလူတွေပေါ့လေတချို့အသက်ရှိတယ်တချို့အသက်မရှိဘူးဟမ်တချို့စတယ်တချို့မလှဘူးဟာတချို့ချမ်းသာတယ်တချို့မချမ်းသာဘူးတချို့ယောဂကင်းတယ်တချို့လည်းအများနဲ့တချောင်းချောင်းနေတယ်ဒါတွေကဘာတောင်ဖြစ်လာတာလဲလို့စဉ်းစားရင်ဒီကံကံရဲ့အကျိုးသဘောတရားမပါဘဲနဲ့စဉ်းစားရင်ဘယ်တော့မှအမှန်မရောက်နိုင်ဘူးသူတို့တခါတလေဒီလူဟာတသက်ပန်လုံးလူကောင်းဟုတ်လားသူများပြောလဲတေနာရှိတယ်ပါလေအဲ့လိုဖြစ်ပါရဲ့နဲ့သူ့မှာမေးစိုးတွေတွေ့နေတာတဲ့ဟုတ်လားသူများကသူ့လိမ်သွားမဲ့ဘာဖြစ်သူ့မဟုတ်လဲဒီလေတဘာဝအရာဖြစ်တဲ့ဒုက္ခတွေသူ့မှာတွေ့နေမယ်ဆိုရင်ဒါဘယ်လိုလုပ်ပြီးတော့ explain လုပ်မလဲကံကံရဲ့အကျိုးသဘောတရားမကင်မင်းနဲ့ဘယ်တော့မှ explain လုပ်လို့မရတချို့ကြလည်းဆိုးတယ်ဟောဒီနိုင်ငံဒီဘက်မှာသူများကိုညစ်မယ်ဆိုတော့လိမ်မယ်ညာမယ်တိုက်မယ်ခိုက်မယ်ဒါမှမဟုတ်သူကကောင်းစားတယ်မခန့်ညင်ရာကြီးတွေဖြစ်နေအဲ့အမျိုးတွေတော့ဘယ်နဲ့ကြောင့်တော့စဉ်းစားရင်ကံကံအကျိုးသဘောတရားနဲ့မစဉ်းစားရင်အဲ့ဒါတွေကမရနိုင်ဘူးဒါတချို့တွေဆိုတော့တစ်ခုခုဖြစ်တယ်ဩငါမှဖြစ်ရလေချင်းတော့တော့မကူဖြစ်တဲ့လူမှဖြစ်နေသူမှဖြစ်ရလေချင်းအဲ့လိုတွေဖြစ်တယ်ဒါနဲ့ကံကံအကျိုးသဘောတရားကိုမစဉ်းစားနိုင်လို့ဖြစ်တယ်အဲဒီကတည်းကအဲဒီ East Coast မှာဘာလည်းမသိဘူးကင်ဆာတော့ဘာလို့ဖြစ်တော့သူကအဲ့လိုမစဉ်းစားနိုင်ဘူးလေအများအားကငါမပြရလေချင်းငါမပြရလေချင်းနဲ့ယူတော့မကြည့်မချမ်းကြီးဖြစ်လာပဲလေဖြစ်တော့ဆံဝါပြောတယ်မင်းအစ်တန်းကလူမင်းအစ်တန်းကလူဖြစ်ဘူးလားဒီလိုဖြစ်နေငါအော်တယ်ပြောတယ်ဘာလို့အစ်တန်းကလူတွေကကံကံအကျိုးယုံတဲ့လူတွေမဟုတ်လားဆိုရင်ဒါစဉ်းစားမိရမယ်ပေါ့အဲကံကံအကျိုးသဘောတရားမစဉ်းစားမနဲ့ဒါကိုမိထားပြီးတော့ငါမဖြစ်ရလေချင်းငါမပြရလေချင်းဆိုပြီးတော့မကြည့်မချမ်းဖြစ်ဒီအဲ့ဒါတွေကဘာကြောင့်ဆိုအဲဒီကံကံအကျိုးသဘောတရားကိုဒီသဘောမပေါက်လို့နှလုံးမသွင်းမိလို့ပဲကံကံရဲ့အကျိုးသဘောတရားကိုသဘောပေါက်ရင်နားလေရင်ဒီပြဿနာတွေအကုန်ပြည်တာပဲဟုတ်တယ်မလားဒီဘဝကသူအသက်ရှိနေတယ်ဆိုတဲ့လူကပါတယ်နောက်ဘဝကသူအသက်ရှိရရှိကြောင်းလုပ်ခဲ့တယ်သူများအသက်ကယ်ခဲ့တယ်သူများအသက်ကိုမတတ်ခဲ့ဘူးပေါ့ဒါရှင်းလားနော်သူများဒီဘဝအသက်တူတဲ့လူဆိုတာနောက်ဘဝကသူများအသက်တွေတက်လာတယ်နော်အဲ့ဒီလိုဒီလိုဒီကံကံရဲ့အကျိုးသဘောတရားနဲ့ဖြည့်ရှင်းလိုက်မယ်စဉ်းစားလိုက်မယ်ရှင်းလင်းပြလိုက်မယ်ဆိုရင်တရားတွေကိုပြေသွားတယ်။ဒါဒီဘဝကသူတစ်လုံးကောင်းနေပါရဲ့နဲ့ဘာကြောင့်သူဒီဘဝမှာမကောင်းတာတွေတွေ့နေရလဲဒုက္ခတွေတွေ့နေရလဲ။သူနောက်ဘဝကမကောင်းတာတွေလုပ်ခဲ့လိမ့်မယ်။အဲ့ဒီဟာရဲ့အဲမကောင်းချိုးကိုသူခံရတာဒီဘဝမှာတော့သူမကောင်းတာမလုပ်တဲ့အတွက်ကြောင့်မို့အဲ့ဒီနောက်ဘုရားတွေမှာတော့ဒီလိုခံမှာမဟုတ်ဘူးဆိုတဲ့သဘောတရားကနားလည်တာပေါ့။ဒါကိုသိမုန်းတဲ့လူတယောက်နော်သိကောင်းစားရတယ်သူကအမြဲတမ်းတော့မကြောက်။ဘယ်နဲ့တော့ဒါအောင်။ဒါလည်းသူကအခုမှမကောင်းမိမှလို့နောက်ဘက်ကသူကောင်းလာရင်လုပ်ခဲ့တာပေါ့။သူကုသိုလ်ရှိတယ်အဲ့ဒီကုသိုလ်ရှိတဲ့အတွက်ကြောင့်အဲ့ဒီကုသိုလ်ရဲ့အကျိုးဖွင့်ကိုသူကခံစားနေရတာတွေကမတတ်နိုင်ဘူး။သူဘာလို့ရင်းနှီးမဖြုတ်ချလို့မရဘူး။ဒါကံကံရဲ့အကျိုးသဘောတရား။တို့တူပဲကိုကအလွန်ကောင်းအောင်နေတယ်နော်ဒါမှမဟုတ်ကိုကမတခုလာပြီးတော့မကောင်းတာဖြစ်တယ်ဆိုလဲအဲ့ဒါအဲ့လိုပဲဖြေရမှာဟောငါဒီဘွားမှာတော့ကောင်းတာမှန်တယ်တို့တော့နောက်ဘွားကမကောင်းတာလုပ်ခဲ့မိလိမ့်မယ်အဲ့ဒီအကျိုးကကံအကျိုးကအခုခံရတာပဲလို့ဒီလိုတွေးပြီးတော့ဖြေယူရင်ကိုစိတ်သက်သာဟုတ်လဲဟုတ်တယ်ပြည်တာဒါကြောင့်မို့ကံရဲ့အကျိုးတဘောတရားဒီကံရဲ့အကျိုးတဘောတရားကိုမြတ်စွာဘုရားဟောကြားတော်မူခဲ့အဲ့တော့ဒီကံရဲ့အကျိုးတဘောတရားဟာတခြားဘာသာဟိုကယမနဘာသာဟိန္ဒူဘာသာမှာလည်းပဲမရှိဘူးလားဆိုရင်ရှိတယ်။ဒါမှမဟုတ်ဘလို့ကွာတယ်လေသူတို့ကံကံအကျိုးသဘောတရားနဲ့ဗုဒ္ဓဘာသာကံကံအကျိုးသဘောတရားဆိုတော့ဗုဒ္ဓဘာသာကံကံအကျိုးသဘောတရားကဘာခေါ်လဲ very scientific သူတို့ကံကံအကျိုးသဘောတရားကခုနပြောတဲ့ဟို God ပေါ့လေယမကြီးပါပါရှိတယ်သူတို့အတ္တပါပါနေတယ်အတ္တမလွတ်ဘဲသူကကံကံအကျိုးသဘောတရားလုပ်တယ်သူတို့လည်းပဲဒီဆဲမှာဒီဓမ္မကြီးကဝင်ပါနေတယ်ဆိုတော့လူတယောက်ကကောင်းတာလုပ်တယ်ဟာသူကောင်းကျိုးရတာဟာသူ့ဘာသူတဘာဝကြောင့်ရတာမဟုတ်ဘူးဒီဓမ္မကြီးကကြည့်ပြီးတော့မင်းကောင်းတာလုပ်တယ်ဟေးမင်းဒီကောင်းတဲ့ကံရှိတဲ့ကြောင့်ရောမင်းကောင်းကျိုးလို့ပြောတယ်မကောင်းတာလုပ်လို့မကောင်းကျိုးရလဲဒါဓမ္မကြီးကကြည့်ပြီးတော့မင်းကိုတရားသူကြီးလို့ပြောဆုံးဖြတ်ပြီးတော့အေးမင်းမကောင်းတာလုပ်တယ်ရောမင်းမကောင်းတဲ့အပြစ်ခံရတယ်အဲ့ဒီလိုသူတို့ကအတ္တကိုဓမ္မတို့ရောပါနေတယ်သူတို့ရဲ့ကံအကျိုးသဘောတရားဘုရားဘာသာမှာကတော့ကံကျိုးတဘောအကျိုးတဘောတရားဟာအဲ့ဒါဒီမပါတဲ့ဘာခေါ်မလဲတဘာဝ natural law တဘာဝ အကြောင်းတစ်ခုကိုလုပ်ရင်အကျိုးတစ်ခုရှိတယ်ဟာ where there's action there is reaction the action ရှိပြီး reaction မရှိဘူးလို့မရဘူးအဲ့တော့အကြောင်းအကျိုးဆက်ဆံမှုတဘောတရားအကြောင်းကြောင့်အကျိုးဖြစ်တယ်ဒီအကျိုးဟာအကြောင်းကင်းပြီးတော့မဖြစ်ဘူးဆိုတာဒီတဘောတရားဟာဘဒုကမှလှုပ်ရတဲ့တဘောတရားမဟုတ်ဘူးသူပင်ကိုယ်တဘာဝအတိုင်းဖြစ်တဲ့တဘောတရားတချို့ကသူတို့ကလာလေးရှိတယ်ဟုတ်လားဒါကိုလောလို့ပြောရင် damage ရေ law giver ဒါမှမဟုတ်ဒီမှာလည်းဒီလိုမဟုတ်ဘူးဒီ law ဟာ natural law ပဲဘဒုကမှလှုပ်ရတာမဟုတ်ဘူးအဲ့ဒီလိုခွလာလို့ဟိုသာဝရတို့ဘာလို့ဒီဓမ္မတို့မပါဘဲနဲ့အတ္တဆိုတဲ့အစွဲမြင်မပါဘဲနဲ့ကံကံရဲ့ကျိုးတဘောတရားကိုမြတ်စွာဘုရားဟောတော်မူတယ်။ဒါမှမဟုတ်မြတ်စွာဘုရားရဲ့ကံကံရဲ့ကျိုးတဘောတရား very refined ပြီးတော့ဒီကံကံရဲ့အကျိုးတဘောတရားကိုမြတ်စွာဘုရားကကိုယ်တိုင်သိမြင်ပြီးတော့ဟောတော်မူတာ။ဘုရားဖြစ်ဖို့ရန်ဟိုဘောရီဖင်အောင်မှာထိုင်ပြီးတော့တရားအထုတဲ့ခါကျတော့ပန်းခုံရမှာဒီဉာဏ်ကိုရတော်မူတယ်။ပန်းခုံရမှာဒီတတ္တဝါတွေဒီတဘွားကနေသေပြီးတော့နောက်တဘွားဖြစ်နေတာတွေကိုတခါတည်းပိတ်ကားပေါ်မှာမြင်တယ်လို့မြင်နိုင်တဲ့အပိညာဉာဏ်ကိုမြတ်စွာဘုရားရတော်မူအဲအဲ့တော့ဘုရားလောင်းပေါ်တယ်ဖြစ်ဘုရားမြတ်စွာဘုရားမဟုတ်တဲ့ဘုရားအလုံးရတော်မူတယ်အဲ့ဒီအချိန်ခါတဲ့ကကံကံရဲ့အကျိုးတဘောတရားကိုကောင်းကောင်းမြင်တယ်ဘာကြောင့်လဲဆိုဒီတတ္တဝါတရားသေပြီးတော့ဟိုဘုံသွားဖြစ်တယ်ဒီတတ္တဝါလည်းဟိုဘုံသွားဖြစ်တယ်ဖြစ်တဲ့ခါမှာတတ္တဝါတယောက်ကသွားတော့ကောင်းတဲ့ဘုံမှာသွားဖြစ်တယ်နော်ဒီတပ်ပြတယောက်ကတော့ငရေကျသွားတယ်။ဒါဘာလဲဆိုပြန်ကြည့်လိုက်တဲ့ခါကျတော့အော်ဒီလူကသူဟိုတုန်းကမကောင်းတာတွေလုပ်ခဲ့တယ်။အဲ့ဒီမကောင်းတာတွေကြောင့်သူငရေကျသွားတယ်။ဒီကောင်ကတော့ကောင်းတာတွေလုပ်ခဲ့တယ်။ဒါကြောင့်မို့ကောင်းတာလုပ်လို့သူကလူကြီးနဲ့ပြောက်သွားတယ်ဆိုပြီးတော့ကွက်ကွက်ကွင်းကွင်းဒီကိုကတော်တိုင်းမြင်တော်မူတယ်။အဲ့လိုမြင်ပြီးတော့မှဒီကံကံရဲ့ကျိုးတပြတော်တရားကိုမြတ်စွာဘုရားကဟောတော်မူတယ်။ဒါကိုလည်းဒီလိုပဲဟိုခရီးလောက်တော့မမြင်နိုင်ဘူးပေါ့လေ။ကိုလည်းဒီလိုပဲမြင်နေတယ်ဆိုရင်အဲ့ဒီအဘိညာဉ်ရအောင်အထောက်ဖို့ရှိတာ။အဲ့တော့ဘိညာဉ်ညာရအောင်အထောက်ရင်ကိုလည်းမြင်မှာဒါကြောင့်မို့ဒီကံကံရဲ့အကျိုးတဘောတရားဆိုတာဟိုဘုရားဗလာဟိုယုံမှဒီကံကံရဲ့အကျိုးတဘောတရားတွေရောက်မှာမဟုတ်ဘူးဟုတ်လားယုံကြည်ကြည်စီမြုံတည်ဖြစ်စီဒါတဘာဝပဲဟုတ်ဆိုတော့မိကိုပူတယ်လို့ယုံကြည်ကြည်စီမြုံတည်ဖြစ်စီမိသွားကံရင်ပူမှာပဲမရဘူးသူကတော့မိရတော့အေးမှာမဟုတ်ဘူးနော်အဲ့လိုသူကမျက်နှာမလိုက်တဲ့အဲလောတဘောတရားမျိုးအဲ့တော့ကံဆိုတော့ဗါလေတဲ့ကံကံကျိုးတယ်နောက်တော့အကျေကျော်မှာနော်ကံဆိုတာကဒီစိတ်ထဲမှာဖြစ်တဲ့စေတနာဆိုတာကိုကံလို့ခေါ်စေတနာဆိုတာတိုက်တွန်းမှုစိတ်ဆောင်မှုတဘောတရားလေးဘာပဲလှုပ်လှုပ်အဲ့ဒီတိုက်တွန်းမှုစိတ်ဆောင်မှုတဘောတရားလေးစိတ်ထဲမှာပါတယ်ကောင်းတာလှုပ်လှုပ်မကောင်းတာလှုပ်လှုပ်အဲ့ဒီစေတနာကိုကံလို့ခေါ်တယ်အဲ့ဒီကံဆိုတဲ့စေတနာဟာနံတဘောတစ်ခုပဲဟာနံတဘောတရားအများကြီးရှိတဲ့အ ਨੇ ကနံတဘောတရားတူ one of the 62 mental states အဲ့ဒီစေတနာဆိုတဲ့ကံကနံတရားဖြစ်တဲ့အတွက်ကြောင့်မို့ဖြစ်ပြီးရင်တော့ချုပ်သွားတာပဲသူကသူတို့ပဲနံရုပ်ပဲဖြစ်ဖြစ်နံပဲဖြစ်ဖြစ်ဘယ်တော့မှအမြဲပြည်တယ်မရှိဘူးဖြစ်ပြီးရင်ချုပ်သွားအဲ့ဒီလိုဖြစ်ပြီးရင်ချုပ်သွားပြီမယ်လို့အဲ့ဒီစေတနာမှာကဘာရှိတယ်လဲဘာထူးခြားချက်ရှိတယ်လဲအကျိုးပေးနိုင်တဲ့သဘောတရားသူ့မှာရှိတယ်။နောက်ခါမှာကောင်းကျိုးဆူယိုးကိုပေးနိုင်တဲ့တတ္တိသူ့မှာရှိတယ်။အဲ့ဒီတတ္တိကိုတဲ့သူကချန်ဟိုတတ္တဝရရဲ့စိတ်အစဉ်မှာထားခဲ့ပြီးတော့သူကချုပ်သွားတယ်။အဲ့တော့သူချုပ်သွားပြီမှာလေအဲ့ဒီတတ္တိပေးနိုင်တဲ့ potential ကဂျန်ရစ်တယ်။တတ္တဝရရဲ့တန်တန်လို့ခေါ်တာပေါ့လေစိတ်အစဉ်မှာပြောကြပါဦး။ဂျန်ရစ်တယ်။အဲ့လိုဂျန်ရစ်တော့ကိုအဲ့ဒီ potential ကဒီအခွင့်သားလာတဲ့အခါကျတော့ तू ကအကျိုးထပ်ပြီးရောသူပေးဖို့အခွင့်သားရင် तू ကအကျိုးပေးမယ် तू ပေးဖို့အခွင့်မသားသေးဘူးဆိုရင် तू အကျိုးပေးသေးတယ်ဒီလိုပဲ तू နေနေအောင်မယ်အဲ तू အခွင့်သားလာတဲ့ဒီနေ့မှာ तू ထပ်ပြီးတော့အကျိုးပေးမယ်အဲ့လိုတတ်ဖြစ်ရှိတယ်အဲ့ဒါကြောင့်မို့ဒီညသပြဟောတဲ့ခါမှာတတ္တဝါတို့ဟာတတ္တဝါတို့မှာကံသာရင်ကိုယ်ပိုင်ဥစ္စာရှိတယ်ကံသာအမိကံသာဖတ်ဆိုတော့ပမာစကားမရှိဘူးလားနော်အဲဆိုလိုတာကတော့ဘာပဲဖြစ်ဖြစ်မိမိတို့ပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးကိုပဲရနိုင်ရတယ်အဲဒီမိမိတို့ပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံအလျောက်ဒီဘဝမှာကောင်းတာဖြစ်မယ်ဆိုးတာဖြစ်မယ်စတဲ့ဖြစ်အဲတော့ဘာပဲဖြစ်ဖြစ်ဖြစ်သမျှဟာမိမိပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံကြောင့်လို့ ီလိုဖြစ်တဲ့အတွက်ကြောင့်မို့ကုသကံအကုသကံရဲ့သာသမိတွေနော်ကုသကံအကုသကံရဲ့အမွေခံတွေဒီနည်းအားဖြင့်ကုသကံအကုသကံသာလျင်ကိုယ်ပိုင်ဥစ္စာရှိတယ်တခြားကိုယ်ပိုင်နဲ့ဆက်ပစ္စည်းကတကယ်ကိုယ်ပိုင်ဥစ္စာအစ်စ်မဟုတ်ဘူးဒီလိုနားလည်ရတော့ဟိုဗမာစကားပြောလို့ရှိတယ်မလားကိုဘုပအောင်လုပ်တယ်ကိုဘုပအောင်လုပ်တယ်နော်ကံကတာကိုနောက်ကလိုက်မယ်ဆက်တာဒါမှန်ပဲကုသကံအကုသကံကတာလို့ကိုတန်ត្រာမှာနောက်ကနေပြီးတော့အရေးလိုလိုက်နေမှာပေါ့လေတော့မဟုတ်ဘာခေါ်လဲနောက်ကနောက်ကဘိန်းကလိုက်လို့လိုက်နေမှာဒါကြောင့်မို့ကံကံရဲ့အကျိုးသဘောတရားကိုလည်းမြတ်စွာဘုရားဟောတော်မူခဲ့တယ်။ဒီကံမြတ်စွာဘုရားဟောတော်မူတဲ့ကံရဲ့အကျိုးသဘောတရားဟာဗျမနဝါဒမှာရှိတဲ့ကံရဲ့အကျိုးသဘောတရားနဲ့မတူဘူးနော်။ဟိုမှာကဘာပါနေတော့ဗျမားတို့ဘာလို့ပါနေလဲ။ဒီမှာကတော့အဲ့ဒါတွေဘာမှပါဘူး။pure natural law ဒါပဲ။အဲကံဆိုတာပါလဲစိတ်ထဲမှာဖြစ်တဲ့စေတနာအဲ့ဒီစေတနာမှာကအကျိုးပေးနိုင်တဲ့တတ္တိရှိတယ်။အဲ့ဒီအကျိုးပေးနိုင်တဲ့တတ္တိရှိတဲ့အတွက်ကြောင့်မို့အခွင့်သားလာတဲ့ခါမှာထပြီးတော့အကျိုးပေးတယ်။အဲအဲ့လိုအကျိုးပေးတာကိုရတဲ့အတွက်ကြောင့်မို့တတ္တဝါတွေမှာကံတာလင်မိမိဥစ္စာရှိတဲ့ကံတာအမိကံတာအဖသတိပင်ပြောတယ်။ကောင်းပြီအဲ့ဒါကကံကံအကျိုးနောက်တော့ကံကြောင့်အကျေတခါလာအောင်လား။ဒါနောက်တစ်ခုကတော့ဗာလဲဆိုရင်မြတ်စွာဘုရားဟာအမျိုးဆက်ခွဲခြားမှုကိုနော်ပေးတော်မူခဲ့တယ်။တို့ရဇက်ရှိတဲ့နိုင်ငံမှာမနေဘူးတော့ဇက်ရဲ့ဆိုးရွားပုံကမသိဘူးနော်ဇက်မြင့်ဇက်နှိမ့်ဆိုတာအိန္ဒိယနိုင်ငံမှာရှိတယ်လူချင်းအဆင့်တန်းခါတဲ့မွေးလာတာနဲ့လူချင်းအဆင့်တန်းကွဲသွားပြီအဲ့ဒါမင်းကဇက်နှိမ့်လာမွေးတဲ့အတွက်ကြောင့်မင်းငါနဲ့တားမတူမင်းနဲ့ငါနဲ့မထီရဘူးအန်တက်ချိုးဆိုင်ကြားဘူးတယ်မဟုတ်လားလူချင်းကမထီရဘူးထီသွားရင်လည်းလူညစ်ဟိုတနသွားတယ်အင်ဗျူအပ်ပြသွားတယ်ဆိုလို့အိမ်ကျောင်းကရေချိုးရတာလို့ဘာလို့လဲလို့ရတာရှိလူချင်းတော့ဘာမှမလူဟုတ်လားအဲ့လိုဟာလေဖြစ်မှာလို့
ဖြစ်ဆိုရတဲ့ရှင်သာမီ
းဒီကတတိယဆုံးဟုတ်တယ်တတိယဆုံးရပါဘူးဟုတ်ရပါအဲ့ဒီတော့ဓာတ်ဆိုတာအတော်ဆိုးတယ်တို့ဗမာနိုင်ငံမှာဇက်ရှိလားမရှိပါဘူးเนาะတို့တော့တကူတော့ရှိတယ်ဟိုသင်ကျဲလှုပ်တဲ့လူတွေဘာတွေလဲကြာရင်တော့ဟိုဘာခေါ်လဲတာဝေသမီးယူမလှုပ်ဘူးเนาะအတူတူမစားဥစားတယ်ပြောပါလေဥနုလက်ထက်ကဟိုအဲဒီတို့လူတွေနဲ့တခါလဲတယောက်ချားစီထိုင်ပြီးတော့သမင်းတွေဘာစားကြရတယ်ဟိုအစိုးရအရာကြီးတွေဘာလဲဆက်ပါတော့အဲ့ဒါတော့ဟိုနည်းနည်းလောက်ရှိတာပါဟုတ်လားလူမှဇက်မရှိဘူးတို့ဘာလဲငါမှာအဲ့ဒါသိကံကောင်းတယ်ဇက်ရှိလာတဲ့ခါကျတော့အလူလူလူကလည်းပဲဇက်နှိမ့်နေဆိုရင်စိတ်ဓာတ်ကောင်းပါတော့အကုန်လုံးကတခါတဲ့အောက်တန်းကြရတော့တိမ်သွားတာပဲဇက်မြင့်တဲ့လူကိုဇက်နှိမ့်တဲ့လူကပြန်ပြီးတော့မပြောဘူးညံ့တာရဲမကြည့်ဘူးအဲ့လိုဟာလေးကိုဖြစ်လာအဲ့လိုဆိုးတယ်ဇက်ဆိုတာအဲမြတ်စွာဘုရားကတော့အဲ့ဒီဇက်ဟာဟိုအိန္ဒိယနိုင်ငံမှာသူတို့အခုဒီအိန္ဒိယနိုင်ငံလွတ်လပ်ရေးရလို့ constitution ထဲမှာကိုထည့်ရေးထားပြီးတာဟာဇက်ပရမစဒါမျိုးလို့မရဘူးရှိတော့မယ်အဲမြတ်စွာဘုရားကတော့ဘာပြောလဲဇက်ဆိုဇက်မရှိဘူးလူမှာဇက်ဆိုတာမရှိဘူးအဲ့တော့လူတယောက်ယုံညံ့တယ်မြင့်မြတ်တယ်ဆိုတာဟာအမျိုးဇက်ကြောင့်မဟုတ်ဘူးသူတို့ရဲ့အကျင့်ကြောင့်သာသူ့ကိုမကောင်းဘူးယုံညံ့တယ်သူ့ကိုမြင့်မြတ်တယ်လို့သာပြောရတယ်ဒါကြောင့်မို့လူမှာဇက်မရှိဘူးကောင်းတာလုပ်တဲ့လူဟာလူကောင်းမယ်မကောင်းတာလုပ်တဲ့လူဟာလူဆိုးပဲနော်ဇက်မြင့်တဲ့ဇက်မြင့်တဲ့ပုဂ္ဂိုလ်ပဲဖြစ်နေပေမဲ့လို့ तू ကမကောင်းတာလုပ်ရင်ဒီကောင်ကလူညံ့မယ်လူယုံမှာပဲဇက်နှိမ့်တဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့ तू ကကောင်းတာလုပ်နေရင် तू ဟာလူကောင်းမယ်လူတော်ပဲဒီလိုမြတ်စွာဘုရားက လူကိုခွဲခြားတဲ့နေရာမှာအမျိုးဆက်နဲ့မခွဲခြားဘဲနဲ့သူတို့ရဲ့အချက်ကိုကျင့်တရားနဲ့ခွဲခြားလိုက်ကိုကျင့်တရားကောင်းတဲ့လူဟာမြင့်မြတ်တဲ့လူပဲကိုကျင့်တရားမကောင်းတဲ့လူဟာနှိမ့်ကျတဲ့လူပဲအဲ့တော့အမျိုးဆက်ဟာဘာမှဟိုဖြူချမ်းမှုမလုံနိုင်ဘူးလို့ဒီလိုမြတ်စွာဘုရားဟောတော့မို့လဲအဲ့ဒီအမျိုးဆက်ခွဲခြားမှုကိုမြတ်စွာဘုရားပယ်တာဟာလည်းပဲအိန္ဒိယနိုင်ငံအဖို့ကတော့အတော်ကိုအခံရခက်တယ်ဘာလို့သူတို့ကအမြဲတမ်းဟိုဗြဟ္မဏဆိုတဲ့လူတွေကသူတို့ကလက်ဝကြီးအုပ်ထားတာပေါ့သူကလက်ဝကြီးအုပ်ထားပြီးတော့သူတို့ကတော့အကောင်းဆုံးပေါ့လေအစင်နဲ့အမြင့်ဆုံးပေါ့အဲ့လိုခွဲထားပြီးတော့ဒီမင်းဟာဇာနေမွေးလာတဲ့တကြောင်ဘယ်လောက်ပဲပညာတော်တော်ဘယ်လောက်ပါဖြစ်ဖြစ်မင်းဟာဒါပဲဇာနေနေဇာနေဆိုရင်လည်းသူတို့ကဆိုတော့အမိုက်ကျုံနာတို့ဘာတို့ပေါ့လေလက်လို့လက်နဲ့လောက်ရတဲ့အလိုမျိုးလောက်ရမယ်။မင်းကတော့ကုံတယ်မျိုးဖြစ်ကုံတယ်ပဲလောက်ရမယ်ဒီကြီးတဲ့ပုပ်ပုမလောက်အောင်စားနေချင်ပေါ့လေ။အဲ့ဒီဟာတွေလှုပ်ထားတာ။ညမြတ်စွာဘုရားကတော့ဒါမျိုးမရှိတော့ဘူး။ဇက်နဲ့ဒီအမျိုးဇက်နဲ့လူကိုမဆုံးဖြတ်ဖဲနဲ့လူတံပုပ်ကိုမဆုံးဖြတ်ဖဲနဲ့အကျင့်တရားနဲ့ပဲလူတံပုပ်ကိုဆုံးဖြတ်တယ်။အဲ့ဒါကြောင့်မို့မြတ်စွာဘုရားသာသနာတော်ဝင်လာတဲ့ပုဂ္ဂိုလ်တွေကြတော့ဘယ်လိုပုဂ္ဂိုလ်တွေပဲဝင်လာလားအတူတူပဲဖြစ်သွားတာ။ဇက်မရှိတော့ဘူး။နော်ဥပါလိဆိုတဲ့ဥပါလိဆိုတဲ့ယဟန်ကြောင့်ကြားဘူးလားဥပါလိဆိုတာဟိုဝီနီးမှာသူကအတော်ဆုံးဖြစ်တဲ့ဝီနီးအတော်ဆုံးဖြစ်တော့ဘုပထမသင်္ကန်းနာမှာသူဝီနီးနဲ့ပတ်သက်ပြီးတော့သူကပဲဖြေရမိတယ်မိခွန်းနေအဲ့ဒီဥပါလိဆိုတဲ့ယဟန်ဟာသူကငကောကဘာလဲဆိုရင်ဟတ်တာလေဟတ်တာတဲ့ဆိုရင်ဇန်နေတယ်အိန္ဒိယမှာသူများကောင်းကြီးတဲ့လူတို့ဘာလို့ဆိုဆိုဇန်နေတယ်ဒီအဲ့ဒီဇာကတီဟိုပါလဲနည်းနည်းရှိတယ်။တို့တီဟိုကနေတော့ကတီဟိုဖုန်းကြီးတွေသွားပြီးတော့ခေါင်းလေးရိုက်ချင်လို့ရိတ်ပေးပါဆိုရင်သူကရိတ်မပေးရင်ဇန်နေနေအကွက်ကိုရိတ်အောင်တက်တောက်လောက်ရတယ်အကွက်ကိုရိတ်ရတယ်တီဟိုကျောင်းပါနေရင်ပေါ့သူတို့မှနည်းနည်းသာရှိတယ်။ဒါပေါ့တော့အဲ့ဒီဥပါလိဆိုတာဆက်တာပဲ။သူကဟိုမင်းသားတွေရဲ့ကျွန်တော်လည်းပြောကြပါဘူးအစီအပါအဲ့တော့မင်းသားတွေကဟိုရှင်အနုရုဒ္ဓအနုရုဒ္ဓတို့အာနန္ဒာတို့ပဂိတို့ဟိုဗကုတို့ကိမိလာတို့ဆိုတဲ့ဟာတွေအာနန္ဒာပါတယ်အဲသူတို့တွေကဒီနေ့မှာဒီမင်းသားဘောအောင်ဆုံးပြီးတော့ယဟန်ပြုတ်တော့မယ်ဆိုတော့မြတ်စွာဘုရားကြီးသွားကြတယ်သွားတော့အဲ့ဥပါလိကလည်းပါသွားတော့ဥပါလိကိုပြောတယ်သူတို့ပစ္စည်းတွေချုပ်ပေါ်လေဟိုအရှင်သာသာတွေချုပ်ပြီးတော့ဥပါလိကိုပဲတမ်းမင်းမလို့ချင်တာလှုပ်တော့အဲ့ဒါနဲ့ဆိုငါတို့တော့ဘုရားကြီးသွားပြီးတော့ယဟန်ဝတ်တော့မယ်ကျွန်တော်တို့ဒီလိုက်ပြရစီပဲမလိုက်နဲ့အမင်းမင်းပြန်ဆိုတော့သူဒါဒီဒီထုတ်တိုင်းလာပြီးတော့နည်းနည်းပြန်လာပြီးတော့စဉ်းစားတယ်ဒီဒီတိုင်ကူမင်းမင်းဆိုတာလူချမ်းနေပေါ့လေအဲ့တော့ဒီထုတ်ဒီနဲ့ငါဒါမြင်ရင်မင်းဟိုတိုင်ကူမင်းသားတွေမင်းတက်ပြီးတော့မင်းယူလာတာဆိုငါတက်တော့မှာပဲအဲ့တော့သူတို့တွေကတော့မှဒါစော့သွားပြီးတာငါဘုဘာဒါပြောစရာရှိတော့မလဲဆိုသူကလည်းအဲ့ဒီမှာစစ်ပင်ချိန်ထားခဲ့ပြီးလူရင်းနဲ့ကောင်ယူသွားဆိုပြီးတော့သူလည်းနောက်လိုက်သွားမင်းသားတွေနဲ့လိုက်သွားတိုက်တော့မင်းဘာလို့လိုက်လာလဲဒီလိုလိုပဲကျွန်တော်လည်းမင်းသားလေးလိုပဲရဟန်းကိုတော်မယ်ပေါ့လေတိုက်တော့ဟိုဘုရားကြီးရောက်တဲ့အခါကျတော့ဒီမင်းသားတွေကဘယ်လိုပြောလဲဆိုတော့ညတ်တော်ဘုရားတဲ့ဒီလိုလိုဒီတာဇီဝင်မင်းမျိုးဆိုတာကအလွန်မာနကြီးတယ်အဲ့ဒါဒီလိုလိုမာနကျိုးအောင်ဒီဥပါလိဒီလိုလိုရဲ့အစိအပတ်ပြတဲ့ဥပါလိကိုအရင်ရဟန်းပြုပေးပါဒီလိုလိုနောက်မှရဟန်းပြုပေးပါတဲ့သူကအရင်ရဟန်းပြတော့သူကအကြီးပြတော့သူ့ကိုဒီလိုလိုပဲစိတ်ခိုးရမယ်အဲဝိဇိဘုံပြပြောပြပြမှာပေါ့လေအဲ့လိုဆိုရင်ဒီလိုလိုမာနကျမယ်ဆိုတော့အဲ့ဒီလိုစောက်လို့မြတ်စွာဘုရားကအရှင်ဥပါလိကိုအရှင်ရဟန်းပြပေးတယ်ပြီးမှသူတို့တာဂုံမင်းသား6ယောက်ကိုရဟန်းပြပေးတာအဲတာဂနာတော်လည်းရောက်သွားရောဥပါလိကအကြီးဖြစ်သွားတယ်ဥပါလိကဆရာဟုတ်လားသူ့ကိုသူမင်းသားတွေကပြန်ပြီးတော့ပြုစုရတယ်ဟောလိုက်စိတ်ခိုးရတဲ့နေရာကထားပေးရတယ်လို့ပါလိညာလေးယူပေးပါပဲပေါ့အဲ့လိုတော့အဲ့ဒါမြတ်စွာဘုရားတာဝန်တော်မှာမို့တာမျိုးဖြစ်တာဟာတဲ့ဟိုဘုဘက်ကယမနဘာသာမှာဆိုတာမျိုးမရဘူးထို့တူပဲတဲ့ဟိုခုခေတ်တော့စာသင်ကြပေါ့လေသူဏိတဆိုတဲ့လူတယောက်သူအမိုက်ကျုံးနေတာပဲအမိုက်နောက်ဘက်ကသူကပြိဿကဗုဒ္ဓကိုမတော်တယ်လို့ပြောထားလို့အဲ့ဒီအကျိုးခံစားရတယ်ဒါတနေ့သူကအမိုက်ကျုံးနေတဲ့ခါမှာမြတ်စွာဘုရားကြည့်လိုက်တဲ့ခါကျတော့သူအကျိုးတရားရဖို့ကမြင်တဲ့ခါကျတော့မြတ်စွာဘုရားသူ့ကြည့်သွားယဟန်အနေနဲ့ဆုံးခံသွားရင်ပေါ့ရသဖြင့်ကြွလာတော့သူကလည်းပဲသိအားနေတယ်အားညာပေါ်ဒီဂျာဥ်ဝလာမလားဟိုဒီနေငါလို့မဟုတ်ဘူးလေဟုတ်လားအမိုက်ကျုံးရဲဆိုအလုံးအောင်ကြတဲ့အလုပ်ကိုဆိုတော့သူကရှောင်လို့လည်းမလွတ်တော့ဘူးထွက်သွားလို့လည်းမြတ်စွာဘုရားလည်းမလွတ်တော့တော့သူကဟာလဲသူတဘိုးလေးပေါ့လေ တောင်းတယ်ဆိုအမိုက်ကြီးထဲ့တာအဲ့ဒါလေးဖြတ်ပြီးတော့နာညာသာကတ်လာအဲ့ဒီခါကျတော့မြတ်စွာဘုရားကြည့်ပြီးတော့အဲမိဘတို့ပေါ့ဗျာဒီတော့အမိုက်ကျုံးသမားပါဗျာဆိုတော့မမေ့တယ်မင်းရဟန်းမလို့ရှင်လားဟာဒီတော့တိတ်လို့ရပါဘောရဟန်းဆိုတော့အဲ့ဒါမြတ်စွာဘုရားအဲ့ဒီမှာရဟန်းပြပေးတယ်အနောက်သူရဟန်းသာဖြစ်သွားအဲ့တော့ဒီလိုအောက်တန်းကြတဲ့သူကိုသာသနာ့ရဲ့လက်ခံမှုဆိုတာဇက်ခွဲခြားမှုရှိရင်ဘယ်လိုလုပ်ရမလဲအင်္ဂုလိမာလလူဆိုးကြီးဓမြကြီးလူတက်သမားကြီးအဲ့ဒါကိုမြတ်စွာဘုရားသွားချွတ်တဲ့ပြီးတော့ယဟန်ပြုမပေးဘူးလားနော်ယဟန်ပြုပြီးတော့နောက်သူယဟန်နာဖြစ်သွားတာအေးလူဆိုးကြီးတို့ဘာဖြစ်ဘုရားတော်လက်ခံတာလဲဘာလို့ဆိုသူရှိကြကောင်းတော်တော့မှာဟိုတော့ဆိုးခဲ့ပြီမလို့ပြီးတော့ဆိုတော့အံဘပါဠိဆိုတာရှိတော့ပြည့်တန်သာမဆိုရှိအဲ့ဒီအံဘပါဠိကလည်းပဲမြတ်စွာဘုရားကြောင်းတောင်ထုတ်ရနော်သူကဟိုပါပြည့်တန်သာမဆိုပေမဲ့လို့ဟာသူကချမ်းသာတယ်ဆိုတော့ကြီးကျယ်နေတာဒီမှာအဲ့လိုသူပြီးတော့နောက်တနေ့မှသူသားကယဟန်ပြီးပြီးတော့ယဟန်နာဖြစ်သွားတော့သူသားဟောတဲ့တရားနာပြီးတော့သူလည်းပဲအဲသူခန္ဓာကိုယ်ပြန်ကြည့်ပြီးတော့အိုးလာတော့ဟိုပါဖြစ်တယ်မဟုတ်လားအဲရုပ်အရင်ငငယ်ငယ်တော့ဖလှလာကြည့်ပြီးတော့နောက်ဒါမျိုးကရပြီးတော့ဘိက္ခုနီမအလုပ်ပြီးတော့သူလည်းရဟန္တာဖြစ်သွားတယ်ပြီးတော့ကျွန်းနော်ကျွန်းမတွေပုံနာကကျွန်းမရှိတယ်အဲဒီကျွန်းမလည်းပဲဟိုသူများကျွန်းပြီမယ်လို့မြတ်စွာဘုရားရှိရောက်တော့တာကျွန်းလည်းမဟုတ်တော့ဘူးပေါ့လေနောက်ဟိုဘိက္ခုနီမဖြစ်သွားတယ်အဲဒီလိုမြတ်စွာဘုရားသာသနာတော်ထဲမှာအမျိုးမျိုးရှိတယ်ဆိုတာဟောမင်းနစ္စာလို့အမတ်ကြီးတွေဘာကြီးတွေမင်းသားတွေရှိတယ်လို့ပဲအလုံးနှိမ့်ကြတဲ့ခုလိုပါမအမိုက်ကျုံသမားတို့စတ္တတေတို့ပြည်တန်သာမတို့စသည်ပေါ့လေဒါတွေလည်းပဲမြတ်စွာဘုရားသာသနာတော်မှာရှိတာပဲမြတ်စွာဘုရားသာသနာတော်ရောက်တာနဲ့တပြိုင်နက်အားလုံးဟာအတူတူပဲဖြစ်သွားပြီအဲ့ဒီလိုအမျိုးသက်ခွဲခြားမှုကိုမြတ်စွာဘုရားခေတ္တကနဲ့ပြောရအောင်တော်လှန်ခဲ့တယ်ပေါ့လေမြတ်စွာဘုရားပြင်မြင့်တော်မူခဲ့တယ်အဲ့လိုအမျိုးသက်ခွဲခြားမှုမရှိတဲ့တန်ခါအဖွဲ့အစည်းကိုလည်းပဲမြတ်စွာဘုရားပြီးထောင်တော်မူခဲ့တယ်ပေါ့တန်ခါဒီယဟမ်းပဲယဟမ်းမိမပဲဆိုတာဖြစ်သွားရင်ခုနပြတဲ့အမျိုးသားမရှိတော့ဘူးငိုကတော့ဘာအမျိုးသားပဲဖြစ်ခဲ့ဖြစ်ခဲ့ဒီကြတော့ဘုန်းကြီးပဲပေါ့အဲဒီမှာမြတ်စွာဘုရားဟိုသာသနာတော်ကိုသမုဒ္ဒရာနဲ့နှိုင်းပြီးတော့ဟောထားတဲ့အခါမှာဒီမြစ်တွေဟာတဲ့သမုဒ္ဒရာရောက်တဲ့အခါကျတော့မိမိနာမည်ကိုစွန့်ပြီးတော့သမုဒ္ဒရာဆိုတဲ့နာမည်ပဲဖြစ်သွားတယ်လို့ပဲတဲ့အဲ့လူတွေအားလည်းပဲသူကမင်းမျိုးပဲသူကကုံတယ်မျိုးပဲသူကခုနလိုကျုံမျိုးပဲစတဲ့ပြင်ဖြစ်ပြင်မယ်လို့သာသနာတော်ရဲ့ရောက်တန်တဲ့တပြိုင်နဲ့တန်တော်ရဲ့မရောက်ခင်ကဟိုအမျိုးသားတွေဘာတွေအကုန်လုံးပျောက်သွားပြီးတော့အာလုံးတန်းကျူပဲဖြစ်သွားတယ်။အဲ့ဒီမှာဒီရှေးအမီအနွယ်တို့ကိုစွန့်ကြသည်လို့အဲ့လိုစာမှာရှိတယ်။ရှေးအမီနဲ့ရှေးတော့အမီရှေးတော့အနွယ်ရှေးတော့အဲဒါကမဲ့ clan ပေါ့လေနော်ဓာတ်တွေကိုစွန့်ပြီးတော့ဇက်ကိုစွန့်ပြီးတော့တမန်ရဟန်းပဲဖြစ်သွားပြီပါအားလုံးအတူတူဖြစ်သွားပြီအဲ့ဒါကြောင့်မို့ထင်တယ်တို့ဘုန်းကြီးဝင်လူနာမည်စွန့်ပြီးတော့ဘုန်းကြီးနာမည်ယူရတယ်ပြီးတော့အဲ့ဒီသာသနာတော်မှာလည်းပဲအကြီးအငယ်ကိုဇက်အဆင့်မခွဲခြားဘူးနော်မင်းဘယ်ဇက်ကလာလာအရင်လာရင်မင်းကြီးတာပဲနောက်လာရင်မင်းငယ်တာပဲအသက်ကြီးတာမကြီးတာလည်းမရဘူးအဲ့တော့ဘုန်းကြီးတွေမှာအသက်ကြီးတာမကြီးတာနဲ့မဆုံးကြဘူးအကြီးအငယ်ကိုဝါကြီးတာမကြီးတာနဲ့ဆုံးကြတယ်ဝါဆိုတာဘုန်းကြီးဘွားနဲ့အဲဘလောက်နေဘူးတယ်ဘုန်းကြီးဘွားနဲ့10နှစ်နေဘူးတယ်15နှစ်နေဘူးတယ်အဲလိုဟာနဲ့ပြီးပြီးတော့ဆုံးကြတယ်အဲ့တော့အသက်30လူတယောက်နော်ဒီနေ့ယဟန်ဖြစ်တယ်ဆိုရင်သူကဟိုသူလည်းအရင်ယဟန်ပြေထားခဲ့ပြီးတော့သူလည်းအသက်ငယ်တဲ့လူကိုသူကစစ်ခိုးရတာအဲ့ဒါကြောင့်မို့ဒီသာသနာတော်မှာအကြီးအငယ်ကိုသိခါဝါနဲ့ခွဲကြတယ်အသက်နဲ့မခွဲကြဘူးယာတုလူဇတ်တို့ဂုံတို့ဘာလို့လဲမခွဲကြဘူးသိကောင်းနေရတာနော် very wise ပဲအဲ့ဒါတော့ဘုရားက very wise လို့ပြောရတာတော့လည်းပဲငါလည်းမတော်လာဘူးပေါ့လေဟုတ်လားဘုရားလိုပုဂ္ဂိုလ်ဘာလို့ဆိုအဲ့လိုတောင်မဟုတ်ရင်အတော့ခက်တယ်ဟင်ငါတော့ငါမင်းရဲ့ဒီဂရီရှိတယ်ကွာငါနောက်မှလာပြီမယ်လို့ငါဒီဂရီနဲ့ကမင်းကအရှိခိုးရမယ်လှုပ်နေလိမ့်မယ်ဟမ်ငါအသက်ကြီးတယ်မင်းကငယ်တယ်မင်းကအရှိခိုးရမယ်လှုပ်တယ်အခုတော့ဘုရားကခါနဲ့ချလိုက်တာပဲဟုတ်လားမင်းမှမင်းအသက်ကြီးကြီးမကြီးကြီးပညာတက်တမတက်တက်လာခဲ့မင်းနောက်မှဖြစ်ရင်အရင်ဖြစ်ပြီးသားလူကိုဒါအယူသေးပြီးရောအရှိခိုးရောဆိုတော့သူကတိတ်ကြအဲတိတ်တဘာဝကြဒီလိုမဟုတ်ရင်တော့ခက်မယ် ပြီးတော့လူတယောက်ရဲ့ပညာရည်ချင်းဘယ်လိုလုပ်ဆုံးချက်မှာဟုတ်လားခုခေတ်လက်မှတ်ရှိလို့ထားတာလက်မှတ်မရှိခင်ခေတ်ကဘယ်လိုလုပ်ဆုံးချက်လဲအဲပြီးတော့ကိုဒီတန်ခါအဖွဲ့အစည်းမှာဒီကိစ္စတွေဆောင်ရွက်တဲ့အခါမှာ 100% agreement ယူရတယ်အဲ့ဒီလိုမဟုတ်ရင်ဒီကံအမြောက်ဘူး good democracy ကဘယ်လောက်တော့ majority ကဘယ်လောက်တော့50%လားအဲမဟုတ်တယ်ဟုတ်လား two third ဟုတ်တယ်မလားအဲအခုဖုန်းကြီးလုံကတော့မရဘူးကောတဲ့ဘုရားကတဘောတူတဘာခါကန့်ခွဲပြက်တယ်အမှန်တော့အဲ့ဒါမျိုးမရှိလို့လားတကယ်ကန့်ခွဲရင်မရဘူးတဘာကတဘောမတူဘူးဆိုရင်ဒါမရဘူးပြက်တာအဲအဲ့တော့ဒီမိုကရေစီရဲ့အရှိကတော့ဖခင်ကရောက်နေတယ်ဘာခေါ်မှန်းတော့မသိဘူးဟမ်ပြီးတော့တန်ခါအဖွဲ့အစည်းမှာပစ္စည်းတွေကိုအများတန်ခါပိုင်ဆိုပြီးတော့အချိုးကျအများတန်ခါပိုင်ထားပြီးတော့အချိုးကျခွဲဝေသုံးစွဲတဲ့စနစ်ရှိတယ်။ကွန်မြူနစ်နေရော။အဲ့ဒီစနစ်ဟာဒီမြတ်စွာဘုရားရဲ့တန်ခါအဖွဲ့အစည်းမှာပဲအောင်မြင်တယ်လို့ပြောတယ်။ကွန်မြူနစ်မမအောင်မြင်ဘူး။ဒီတကားအခုမှပြောရတာ out of date ဖြစ်နေပါဘူး။ကွန်မြူနစ်ကကြာခုံးနေလို့။အဲ့တော့ဒီမြတ်စွာဘုရားရဲ့စနစ်မှာကျတော့ပစ္စည်းတွေရလာရင်တန်ခိကပစ္စည်းမှရင်တန်ခါကအကုန်လုံးသိမ့်ထား။သိမ့်ထားပြီးတော့မှအချိုးကျခွဲဝေကြတော့ပေးတယ်အဲ့ဒီကြတော့ဝါးတင်တိုင်းပေးတယ်ပေါ့လေဝါးကြည့်ရင်ဝါးကြည့်တဲ့ပုဂ္ဂိုလ်ကိုဥစ္စာပေးပြီးတော့သူခွဲဝေပြောပေးတဲ့စနစ်ရှိတယ်အဲ့ဒီစနစ်ဟာဒီတန်ဟိကစနစ်ဟာဒီဘုရားသာသနာမှာပဲအောင်မြင်မှုရှိတယ်လို့ထင်တာတခြားမှာတော့မရဘူးဆောင်းတော့လူဟွာကိုမတတ်နိုင်ဘူးဟုတ်လားလူလောဘမတတ်နိုင်ဘူးဆိုတော့သူတို့ဘာစနစ်လုပ်လို့မရဘူးကောင်းပြီနောက်တစ်ခုကတော့အမျိုးသမီးတွေရောက်လာအဲ့တော့မြတ်စွာဘုရားဟာအမျိုးသမီးတွေရဲ့အစဉ်တန်းကိုနော်ညှင့်ကျင်ပေးခဲ့တယ်။အခုခေတ်ကျတော့ပြောရတော့ခဲ့တယ်။အမေရိကန်နိုင်ငံကတို့ကမိမတွေကယောက်ျားတွေနဲ့တန်းတူလုပ်နေတယ်ခင်မလား။အဲ့တော့တချို့ဟာကြီးကြည့်ရင်တော့ဟုတ်တယ်ဖခင်မြတ်စွာဘုရားအနေနဲ့နည်းနည်း discrimination ရှိတယ်လို့ဒါတော့တို့လက်ဝန်ခံရလိမ့်မယ်ထင်တယ်နော်။ဒါပေမဲ့လို့ဒီပြဿနာကိုကြည့်တဲ့အခါမှာဒီအဲ့ဒီခေတ်အခြေအနေကိုနောက်ခံထားပြီးတော့ကြည့်ပါအဲ့ဒီခေတ်တုန်းကမြတ်စွာဘုရားခေတ်တုန်းကမြတ်စွာဘုရားမပေါ်ခင်ခေတ်တုန်းကအမျိုးသမီးတွေဟာအလုံးအောက်ကျနောက်ကျအောက်တန်းကျနေတယ်ဟုတ်လားအမျိုးဟိန္ဒူလူမျိုးတွေဟာဟိန္ဒူဘာသာကလည်းအမျိုးသမီးဆိုရင်တိတ်ပြီးတော့နှိမ်ချတာဘာသာရေးပြီမှဆိုရင်သူတို့မပောင်းဝင်ရဘူးပြီးတော့အမျိုးသမီးတွေဟာဟိုအမွေတွေဘာတွေဆက်ခံမှုမရှိရဘူးဘာသာပဲလူစွာလောက်သွားတာပဲပြီးတော့နောက်တစ်ခုကတော့ကြားမှုရလိမ့်မယ်ဆိုတာစတိဆိုတဲ့အလေးပြင်းတစ်ခုရှိတယ်။ယောက်ျားတင်မိမပါလိုက်တေးရတာ။တိတ်ကြောက်တာပေါ့နော်။အဲ့ဒီခေတ်။အဲ့တော့အဲ့ဒီလိုအမျိုးသမီးတွေအလွန်နှိမ့်ချနေတဲ့အခြေအနေမှာမြတ်စွာဘုရားကအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူပဲတရားဓိရနိုင်တယ်။ဒါနေရာတော့မိမဖြစ်လို့ရဟန္တာမဖြစ်ရဘူး။တောတာဘာမဖြစ်ရဘူးလို့မရှိဘူး။မိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ဒီတရားအားထုတ်လို့ကိုယ်မှလည်းပါရမီရှိရင်ဒါဖြစ်နိုင်တယ်။အဲ့တော့ဒီတရားဓိရနိုင်တဲ့နေရာမှာအမျိုးသားနဲ့အမျိုးသမီးတန်းတူပဲ။ဟာဒီလိုခွင့်ရမျိုးတခြားပါတာမှာတော့ရှားတယ်เนาะအဲ့ဒီဒုက္ခနဲ့သူကြည့်ဖို့လေ။ပြီးတော့အမျိုးသမီးတွေကိုသာသနာဝင်ခွင့်ပေးတယ်။ဒီလိုယောက်ျားတွေတော့ဖုန်းကြီးလို့မနေလို့ဖုန်းကြီးမလို့ရဘူးလို့မရှိဘူးပေါ့ဟုတ်လား။အဲ့လိုပေးခဲ့တယ်။ဒါလည်းပထမတော့မပေးခြင်းမို့ဆိုတော့ဖခင်ကလည်းနေနေဈေးကင်ထားတယ်။ဟုတ်လားနောက်တော့တကယ်ကျတော့ပေးလိုက်ပါလေ။ပြီးတော့ဒီယဟန်နေတဲ့မှာခုနစင်တာရိပ်ပေါ်တော်ရှင်မောကလန်တို့လိုအီဂျစ်တက်လို့ခေါ်တဲ့ဟိုအကောင်ဆုံးပေါ့လေနံပါတ်1လို့ဟာမျိုးခံစားတယ်လို့ယဟန်မာတွေဒုက္ခနေတယ်မှာလည်းပဲအဲ့ဒီတိုင်းပဲရှိတယ်။ဒါမျိုး तू ကပညာအကြီးဆုံး तू ကတကူအကြီးဆုံး तू ကဘာဆိုပြီးတော့အထာတွေရှိတယ်။ဆိုတော့ဟိုယဟန်တွေကိုချင်းချောက်တယ်လို့ပဲယာဒုထာဏန္တရပေးတယ်လို့ပဲယဟန်မာအမျိုးသမီးတွေကိုလည်းပဲယာဒုထာဏန္တရပေးတာပဲ။ဆိုတော့ဒါဒုက္ခနဲ့သူဆိုရင်တော့ဒါအများကြီးဘာခေါ်မလဲတိုးတက်တာပေါ့လေနော်တိုးတက်မှုရှိတာပေါ့အခုခေတ်အနေနဲ့မြင်ပြောမယ်ဆိုတော့ဒါလောက်နဲ့မကျင်တတ်ဘူးအဲအမျိုးသမီးတွေကိုအခုလိုဘာသာရေးမှာအခွင့်အလမ်းပေးကြတာဟာဒါဗုဒ္ဓကစလာမယ်တဲ့ထင်တယ်ဗုဒ္ဓမြတ်စွာဘုရားရှင်အရှိတော်မရှိခဲ့ဘူး နောက်ဆုံးတစ်ခုပြောချင်တာကတော့အခုလူတွေအလုပ်လုပ်ကြတယ်အလုပ်လုပ်တယ်ဆိုတော့ကိုယ့်အတွက်လုပ်တာနော်ကိုရက်တင်မှုကိုမိသားစုရက်တင်မှုအလုပ်ဘယ်နှစ်နှစ်လုပ်ပြီးရင်ပင်စင်ယူလို့ရလားဟဲ့အဲအဲ့တော့မြတ်စွာဘုရားကတော့ဖျားဖြစ်တဲ့နေ့ကစပြီးတော့ပြိဋိမံပြုတဲ့နေ့တိုင်းအောင်အလုပ်နားတယ်လို့မြင်ဖြစ်မြတ်စွာဘုရားကအလုပ်အလုပ်ဆုံးပုဂ္ဂိုလ်ဒီဘာသာရေးကောင်းဆောင်ထဲမှာအလုပ်အလုပ်ဆုံးပုဂ္ဂိုလ်ပဲမြတ်စွာဘုရားရဲ့နေ့တင်လုပ်ငန်းဆိုတာရှိတယ်အထက်ကရာတွေမှာရှိတယ်အဲ့ဒါကြည့်လိုက်ရင်မြတ်စွာဘုရားကတနေ့လုံးတညလုံးပဲဒီတစ်ခုမဟုတ်တစ်ခုလုံတာပေါ့လေအလုပ်ဆိုတာဘုရားအလုပ်ကတော့ဗာလဲဆိုတရားဟောတဲ့အလုပ်ပေါ့တတ်တော်တွေချေချက်တဲ့အလုပ်ပေါ့ဟိုဘယ်ဟိုဘာကောမလဲလူတွေလုပ်လို့အလုပ်တော့မဟုတ်ဘူးပေါ့အတို့တော့ဘာသာရေးအလုပ်ကိုမြတ်စွာဘုရားလုပ်တော်မူခဲ့မနေ့သောသောမြတ်စွာဘုရားအိယကထထပြီးရင်ဆိုတော့မျက်နှာတက်ဗာတက်ပေါ်လေးဒါဟိုတပည့်တွေကပြုစုကြနောက်ဆွမ်းခံကြွသွားတယ်ဆိုဆွမ်းခံကြွသွားပြီးဆွမ်းခံရောက်တဲ့ခါမှာအဲ့ဒီဟိုကပင်တရားပင်ပေါ်လေးအဲ့ဒီရွာတဲ့မျိုးလေးရောက်တဲ့ခါပင်အဲ့ဒီမှာတခါတရားလေးဟောပါအောင်ဆိုတော့ဆွမ်းခံပြီးတော့ခါတရားလေးကဟောပြရတယ်အဲတရားဟောပြီးတဲ့ခါခြေကျတန်တဲ့ပုဂ္ဂိုလ်ခြေကျပေါ်လေးအဲ့လိုတရားဟောလို့အကျိုးတရားရတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်အဲ့ဒါနေတခါကြောင်းပြန်လာတယ်ကြောင်းပြန်လာတဲ့ခါမှာဒီယဟန်နေလည်းတော့ကြောင်းပြန်လာလို့ဆွမ်းစားပြီးတဲ့ခါကျတော့ညစပြဒီခန္ဓာကိုယ်ကြီးထဲမှာဝင်ပြီးတော့ခန္ဓာထိုင်နေတယ်အဲ့တော့အဲ့ဒီထဲမှာထိုင်ရင်ယဟန်နေစိုးစားပြီးပြီတဲ့အောင်ဒီအဆမ်ဘီဟောထဲမှာပဲညစပြထိုင်ပြီးတော့စောင့်နေယဟန်နေစိုးစားပြီးအောင်အဲ့ယဟန်နေစိုးစားပြီးတဲ့ခါကျတော့ညစပြသူအခန်းထဲသူဝင်သွားတယ်ဆိုပါဒါကိုနန်းနယ်ပိုင်းလုပ်ငန်းလို့ခေါ်တယ်အဲ့တော့နန်းနယ်ပိုင်းလုပ်ငန်းမှာစောခံကြွရတယ်ဟိုလူတွေကိုတရားဟောရတယ်ဒါထားနောက်ညနေပိုင်းဒီ afternoon လုပ်ငန်းကြတော့ပါလေခုနလိုဒီခုနကခန္ဓာကိုယ်ဒီဒီ assembly hall မှာပဲတခါထိုင်ပြီးတော့ယဟန်နေကိုနေတိုင်းနေတိုင်းဩဝါဒပေးတော့မှာတူတူပဲဒါမှမဟုတ်ဩဝါဒပေးတယ်အဲ့လိုဩဝါဒပေးပြီးတဲ့နောက်ယဟန်နေကအဲကမ္မထံလိုချင်တဲ့ယဟန်ကကမ္မထံတင်ပြပေးတယ်ပေါ့လေဘယ်ကမ္မထံဘာချင်းအဲ့လိုပြောလိုက်အဲ့လိုပြောပြီးတဲ့နောက်ခန္ဓာကိုယ်ဒီထဲဝင်ပြီးတော့ခန္ဓာဆဲနေအိတ်တာမဟုတ်ဘူးနော်ခရမအိတ်တယ်ဆိုတော့မရှိဘူးဟာဆဲပြီးတော့နေပြီးတော့ဒါဘာခေါ်မလဲအနာကျူလိုက်တဲ့ပေါ့အဲ့လိုနှဲနေပြီးတဲ့နောက်ကျတော့ဘာလို့လဲဆိုလောကကြီးကိုကြည့်ဒီခုဒီနေ့ဘ ᱹ လူကျွတ်ထိုက်တဲ့ခန္ဓာညာနဲ့ပေါ့ဟုတ်လားဘ ᱹ လူကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်လေကြည့်တယ်ဆိုရင်အဲ့ဒီကျွတ်တဲ့ပုဂ္ဂိုလ်ရှိလို့ဇဘာတဲ့ဖြစ်စေနောက်ပါယဟန်နေနဲ့ဖြစ်စေသွားတာဟာအဲ့ဒါဟိုဆာဗေးပေါ့လေဆာဗေးအဒီကနေလောကတတ်တော်တွေကိုကကြည့်တယ်အဲ့လိုကြည့်ပြီးတဲ့နောက်တော့ဘာလို့လဲညနေပိုင်းကျတော့လူတွေလာကြတယ်လူစကားဓမ္မတွေလာကြတယ်မနေ့ကဆောလူလက်ခဲ့တဲ့လူပါလေရှိတယ်သူကညနေကျတော့ပန်းနေပါလေနဲ့တကဆောရီတွေပါလေလာတဲ့ခါအထူးခံပြီးတော့ခါမြတ်ဆရာကြီးအဲ့ဒီမှာတရားဟောရတယ်အဲ့လိုတရားဟောတာနဲ့ပဲညနေပိုင်းရောက်သွားတာအဲ့တော့လူတွေပြန်လွှတ်လိုက်အောင်ဆိုတော့ညနေပိုင်းကြောက်လိုက်ခါကြတာပြန်လွှတ်လိုက်ပြီးတော့အဲ့ကျမှမြတ်စွာဘုရားရေချိုးတော့ရေချိုးပြီးတော့ခဏတပါးတဲ့ခဏကုတိတိုင်တည်းမှာနေပြီးတဲ့နောက်ကျတော့ယဟန်ကြီးကလာပြီးတော့ပု္ပ္ပာမေးတယ်ကမ္မထံတောင်းနေစတင်လာအဲ့ဒါယဟန်ကြီးအတွက်ဒီ afternoon မှာ၃ဘိုင်းပိုင်းလိုက်တယ်ဟုတ်လားအဲပထမဘိုင်းကပါတော့ကန္နကုတိတိုက်ထဲဝင်ပြီးတော့ကန္နကုတိကတိုက်ကိုလေဟို assembly hall မှာထိုင်ပြီးတော့တရားနေကိုဩဝါဒပေးတယ်ဟုတ်လားနောက်အလေဘိုင်းမှာကလောကကိုကြည့်အဆုံးဘိုင်းမှာကညနေလာတဲ့လူတွေကိုတရားဟောတယ်နောက်ညဘိုင်းဆိုတော့ညပထမဘိုင်းမှာပထမရေချိုးတယ်ပြီးတော့ခဏလေးတပါးတဲ့နေလိုက်တယ်ပြီးတော့ယဟန်နေကိုတရားဟောတယ်ကမ္မထံပေးတယ်စတင်ကြွလိုက်တယ်ဒါပထမဘိုင်းကုန်တော့ရောညညအလေဘိုင်းအဲ့ဒါကျတော့နတ်တွေအတွက်ပဲအဲ့ဒါလူတွေမဟုတ်တော့ညလည်းညဘူးလူတွေအိတ်ကုန်အဲ့မှာနတ်တွေလာပြီးတော့မေးတာများလားမင်္ဂလာတုတ်လာမေးတာအဲ့ဒီချိန်ပေါ့ညဒီမှာဟောတာနောက်ညရဲ့တတိယပိုင်းကျတော့တခါဘာပြောဘာလုပ်လဲဆိုညတတိယပိုင်းကိုလည်းဒီ ပထမပိုင်းမှာတက်နေသုံးပိုင်းပိုင်းလိုက်ပြီးတော့ပထမပိုင်းမှာရှင်းရလျှောက်တယ် exercise ပေါ့မှာကဒုတိယပိုင်းမှာခုနလိုပဲအနားယူတယ်တတိယပိုင်းကျတော့အခါလောကကြီးကိုကြည့်တယ်ဒီနေ့ကိုနှခါနှခါလောကကိုကြည့်နေ့လယ်မှာတစ်ခါကြည့်တယ်ပြီးတော့အခုဗာလဲမနေ့လင်းကနေလို့ဆိုကြပါတော့နော်မနေ့လင်းကနေပေါ့လေအဲ့ဒီမှာတစ်ခါကြည့်တယ်လောကကိုကြည့်ပြီးတော့ကြွက်ထက်တဲ့ပုဂ္ဂိုလ်ကြည့်ရင်အဲ့ဒါသွားဖို့ဆိုတာအဲ့ဒီလိုလို့တော့ဒီမေးစဉ်လုပ်ငန်းကိုကြည့်လိုက်ရင်မြတ်စွာဘုရားတခင်နားတဲ့အချိန်ပိုင်းနဲ့တိတ်နေတနေ့လုံးမှာ၄နာရီလောက်နားတာရှိချင်ရှိတယ်တခြားချိန်တွေကတော့တခုမဟုတ်လုံးတခုလုံးတခုမဟုတ်တခုလုံးတာဒါဟာဆိုတော့နေတိုင်းလူလူဒါလုပ်ခဲ့တဲ့လုပ်ငန်းတွေခီးသွားနေတဲ့ခါမျိုးဘာမျိုးတော့အကုန်လုံးလုံးချင်မှလုပ်နိုင်မှာပေါ့လေအဲ့ဒီလိုမြတ်စွာဘုရားဟာတတ္တဝါတွေရဲ့အကျိုးကိုမနီမနားပေါ့လေနော်ဆောင်ရွက်တော်မူခဲ့တယ်ဘလောက်ဒီအောင်ဆောင်ရွက်တော်မူခဲ့တယ်လဲပရိနိဗ္ဗာန်ပြုခံဤနာကြီးပိုင်းအလိုထိအောင်တတ္တဝါရဲ့အကျိုးကိုဆောင်ရွက်ခဲ့ပရိနိဗ္ဗာန်ပြုဖို့နာကြီးပိုင်းအလိုမှာသုပ္ပတ္ထဆိုတဲ့ဟိုတခါပါတာကဘရပိုက်ကြီးလာတယ်လာပြီးတော့လာတော့သူကမြတ်စွာဘုရားနဲ့တွေ့ပြစီပြောတော့ရှင်အနန္ဒာကတွေ့ခွင့်မပေးဘူးသူလာပြီးတော့ဟိုမြတ်စွာဘုရားကိုမောအောင်ပေါင်းအောင်လုပ်မယ်ထင်ပြီးတော့မရဘူးကွာပေါ့လေမတွေ့ပါနဲ့ပြောတယ်ဟာတွေ့ပြရစီဟိုလည်းပြောမတွေ့ပါနဲ့ပြောအဲ့ဒီဟာကိုမြတ်စွာဘုရားကြားတော့ဆုံးလိုက်သူငါ့ကိုမေးတာဟာသိကျင်လို့မေးတာငါ့ကိုဒုက္ခသူ့ကိုမေးတာမဟုတ်ဘူးဆိုတော့သူကလာတဲ့ခါကျတော့သူကမေးတော့မြတ်စွာဘုရားကသူမေးတာကိုတိုက်ရိုက်မဖြေဘဲနဲ့တတိပံတရားအလင်းမဂ္ဂင်တိပတရားကြောင့်မြတ်စွာဘုရားဟောတယ်ဟာဟောလိုက်တဲ့ခါမှာသူကသဘောကျတော့ဦးတော့ယဟန်ပြုပေးပါသလိုသူ့ကိုယဟန်ပြုပေးခိုင်းယဟန်ပြုလိုက်တယ်ယဟန်ပြုပြီးတဲ့နောက်သူ့ကိုကမ္မထမ်းပေးလိုက်ကမ္မထမ်းပေးလိုက်တဲ့ခါမှာသူကကမ္မထမ်းယူပြီးတော့ဆက်ချင်းတော်တရားအထုတ်အဲအရောဘုရားကပြန်ပြိဋိမမပြုခင်မှာပဲသူယ ahanan ဖြစ်တော့။အဲယ ahanan ဖြစ်တဲ့ခါသူလာပြီးတော့တောက်တဲ့ပြောယ ahanan ဖြစ်ပါပြီပေါ့။အဲအဲ့နောက်မေဒီတဏှာကြီးတဏှာကြီးပေါ့။မြတ်စွာဘုရားပြိဋိမပြု။အဲဒါကြောင့်မို့မြတ်စွာဘုရားဟာအလုတ်လုတ်တဲ့အခါမှာဒီဘုရားဖြစ်ဒီကစပြီးတော့အများအားအလုတ်လုတ်လုတ်လို့တာဟာတန်အဲပြိဋိမပြုခံဤနာကြီးပိုင်းအလိုထိအောင်တတ္တဝါတွေရဲ့အကျိုးကိုတည်ဖို့ဆောင်ရွက်ခဲ့တယ်။ဒါဒီလိုဒီလောက်ဒီနှစ်ရှိရှိနဲ့45နှစ်တော့ပြီးတော့အနှစ်ပေါင်းရတယ်အများကြီးဒီလောက်နှစ်ရှိရှိနဲ့တတ္တဝါတွေရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်မျိုးဟာရှားရင်မလွယ်ဘူးပေါ့အဲ့ဒီလိုမြတ်စွာဘုရားရဲ့နေ့စဉ်လုပ်ငန်းကိုကြည့်ပြီးတော့လည်းမြတ်စွာဘုရားကိုသူကအများကြီးကြီးမျိုးနိုင်တယ်သိအလုပ်လုပ်တဲ့ဆရာပုဂ္ဂိုလ်အနေနဲ့ပရိနိဗ္ဗာန်ပြည့်သွားတဲ့နောက်ရောတဲ့ဓာတ်တော်ဆိုတာမကြမ်းရဘူးလားဓာတ်တော်ဆိုရင်ရှိတယ်ဓာတ်တော်ဆိုမှန်တော့ဗမာစကားသုံးလို့ပါဟိုအယူဆုံးလေးတွေပေါ့လေအယူကနေပြီးဖြစ်တာမျိုးဓာတ်တော်ပြီးတော့တခါညဇာဘုရားဒီ45နှစ်ပတ်လုံးဟောခဲ့တဲ့တရားတွေမရှိဘူးလားဒီတရားတွေကိုခြံထားတော်မူခဲ့တယ်ဒီတရားတော်တွေဒါသူ့ရဲ့အစားဆရာဖြစ်ပါစေဆိုပြီးတော့ခြံထားတော်မူခဲ့တယ်ညဇာဘုရားပြိဋိဘံမပြုခင်ပါဘာပြောတာလဲမင်းတို့ငါပြိဋိဘံပြုပြီးတဲ့နောက်ဆရာမရှိဘူးဆိုပြီးတော့စိတ်ပြတ်မနေကြနဲ့အားငယ်မနေကြနဲ့ငါဟောခဲ့တဲ့တရားတွေကငါဆရာမင်းတို့ရဲ့ဆရာဖြစ်လိမ့်မယ်။ဒါကြောင့်မြတ်စွာဘုရားက successor မညွှန်းခဲ့ဘူး။ငါနေရာဘယ်လိုယူလို့မပြောခဲ့ဘူး။အာနန္ဒာကမေးတာတောင်မှဟာဒါကအစွဲလမ်းရှိတဲ့လူမှဒါမျိုးလုပ်တာတဲ့။နော်။အစွဲလမ်းရှိတဲ့လူကလည်းအာငါနေရာတော့မင်းကြီးဟေ့ဘယ်လိုယူဟေ့လုပ်တာလဲ။ငါဒီလိုစွဲလမ်းမရှိဘူးအဲ့တော့ငါဘာမှမပြောဘူးလေ။ဒါမှမဟုတ်ငါသင်ချပေးခဲ့တဲ့တုပ်ဝိနေမှာဒီတုပ်ပြီးမှဝင်နေရှိတယ်။ဒါတွေကမင်းတို့ရဲ့ဆရာဖြစ်လိမ့်မယ်။သဟုတ်တာပဲအခုတင်အောင်လည်းပဲဒီသူမြတ်စွာဘုရားဟောတဲ့တရားတွေဟာလက်ရှင်ဆရာအဖြစ်နဲ့တတ္တဝါတွေကိုကြီးစုပြည့်နေတော့မရှိသေးဘူး။ဒါနောက်လည်းပဲဒီတရားတွေမကွယ်မချင်းရဒီတိုင်းနဲ့သွားမှာပဲ။အဲဒါကြောင့်မို့ဒီအသက်ရှင်တုံးနေမကဘူး။ဒီအသက်မရှိတော့တဲ့နောက်မှာလည်းပဲဒီကိုယ်ခွယ်စရာတတ်တော်တို့ဘာတို့ဒီနော်ထားခဲ့ခြင်းပြီးတော့ဒီမိမိတင်ကြားထားတဲ့တော့ဒီမှာဝိညာဉ်ဆိုတဲ့တရားတွေကိုထားခဲ့တဲ့တတ္တဝါတွေကိုအမွေပေးပြခဲ့တယ်အဲ့ဒီအမွေကိုယဟန်တော်များအဆက်ဆက်ယူဆောင်လာကြတယ်နော်ပရိသတ်မှာပြုပြတဲ့အချိန်ကစပြီးတော့တစ်စီးယူဆောင်လာခဲ့တာအခုဒီဖြစ်အောင်ဒီဖြစ်ပြအောင်ရောက်လာပြီတိုင်းပြည်အနေနဲ့ပြောမယ်ဆိုရင်အခုဆိုရင်အမေရိကလိုတိုင်းပြည်တော်မှာရောက်လာပြီအဲရှေ့လည်းပဲဆက်ပြီးတော့ပဲဒါသွားတော့မှာပဲအဲကျင့်ကြံတဲ့ပုဂ္ဂိုလ်ရှိသမျှမြတ်စွာဘုရားသာသနာတော်တည်တယ်လို့ဆိုရအောင်။ကျင့်ကြံတဲ့ပုဂ္ဂိုလ်မရှိဘူးသိတဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်မြတ်စွာဘုရားသာသနာကိုကွဲပြီးလို့ဆိုရအောင်။ဒီဒါကြောင့်မို့မြတ်စွာဘုရားဟာအလုံးချုပ်လိုက်ရင်နော် ခုပြောခဲ့တဲ့ထူးခြားချက်တွေနဲ့ပြည့်စုံတဲ့မြတ်စွာဘုရားဒီလိုမြတ်စွာဘုရားကိုငါတို့ဆရာအဖြစ်နဲ့ကိုးကွယ်တယ်ဆရာအဖြစ်နဲ့အတိမတ်ပြုတယ်ဒီလောက်သဘောထားကြီးတဲ့ဘုရားနော်ဒီလောက်သဘာဝကြကြဟောပြနိုင်တဲ့ဘုရားမျိုးဘယ်မှရှိမလဲမရှိဘူးအဲဒါကြောင့်ဘုရားကြောင့်ကိုအခုလိုနိုင်နေချွတ်ချွတ်လေးသိထားဖို့ဒါအရေးကြီးတယ်သိထားဖို့ကောင်းတယ်နင်တို့ဘုရားကဘာဟောလဲနင်တို့ဘုရားကဘယ်လိုပုံကမျိုးလဲစတဲ့ရှင်မင်းရင်နည်းနည်းပါပါဒါကြောတတ်သွားရမယ်ပေါ့နော်အဲ့တော့ဘာလဲတူလဲဆိုတော့အလွန်ကြီးကျတဲ့အဆောက်အဦကြီးတစ်ခုရှိတယ်အဲ့ဒီနားဖြတ်ဖြတ်သွားနေကြတယ်ဆိုတော့ဟုတ်လားနည်းနည်းပါပါတခါလေးအမှတ်တမဲ့ဝင်ကြည့်ဦးတယ်နောက်လူတယောက်ကမေးတော့ဒီအဆောက်အဦကြီးကြောင့်မေးတဲ့ခါကျကိုကောင်းမပြောတော့ဟာဒီနေ့ကျဒီထဲဝင်ပြီးတော့ကြာကြာနာနာကိုကြည့်တယ်ဆိုတော့အကုန်လုံးသိသွားအဲ့နောက်ကျတော့ကိုပြောတတ်သွားတယ်လို့ပဲနော်ဒါအခုလောက်ဆိုရင်ဖះကြောင့်တော်တော်လေးများနေပါလေနောက်ထပ်သိနေနေလားဒီနေ့တော့မရတော့ဟမ်အေးအဲ့ဒါကြောင့်မို့ဟိုမှတ်မှတ်သားသားလေးပြအောင်ပေါ့လေနာမှတ်မိအောင်လည်းပဲလုပ်ကြနောက်လာဆိုရင်ဒါပါပြမလဲနောက်ယေရနာတစ်ပါးကပါတော့ဟမ်ဒီလားဒီနေ့ယေရနာတစ်ပါးရှိတယ်ဩဟုတ်လားအဲ့ဒီကျတော့တရားကြောင့်ပေါ့အင်းဘာမေးရင်ညာThank you.